Welcome to the Voice of America in Burmese.
Mingla bang ne pye soe ne nya che ma tora shin ya shin. Washington myo raw VOA American tan ga ni July la 4 ye. Sine nya wai shin shin ni ko Myama san naw chein nya 9 nai ga ni 10 nai thi. Line do meter 31 32 52 ne line lat meter 190 ga ni thau lwin pye daw ba me.အမေရိကန်ပြည်အစုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာဝိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျွန်မအေးတနာကျော်ပါ။ဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးသွားပါမယ်။အမေရိကန်ပြည်အစုမှာဒီကနေ့ဇူလိုင်လ4ရက်နေ့ကလွတ်လပ်ရေးနေ့ဖြစ်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစိုးရိမ်နေတဲ့ကြားကသမ္မတဒေါ်နယ်ထရမ့်နဲ့အစိုးရအဖွဲ့ကတော့မီးရှို့မိရန်တွေအကြီးအကျယ်ဖောက်ဆင်နွှဲဖို့စီစဉ်ထားပါတယ်။မီးရှို့မိဘအရေးအတွက်တပ်ပေါင်းကိုတမိုင်ကွာဝေးတီပြစ်ဖောက်မဲ့ဒီပွဲဟာတည်ထားသလောက်ကာလအတွင်းမှာအကြီးဆုံးပွဲဖြစ်မယ်လို့ပြည်ထရေးဝန်ကြီးဒေးဗစ်ဘာနက်ကပြောပါတယ်။ကာကွယ်ရေးဌာနကလည်းစစ်လေရင်တွေကိုအလှပြပြန်တန်းပြီးတော့စစ်တီတွေကိုဂုဏ်ပြုမယ်လို့ကြေညာချက်မှာပြောထားပါတယ်။ National Mall မြက်ခင်းမြင့်ကိုလာကြတဲ့သူတွေအတွက်နှာခေါင်းစည်း3သိန်းပြင်ထားတယ်လို့ပြောပေမဲ့လူတွေမဖြစ်မနေတက်ရမယ်ဆိုတာမျိုးညွှန်ကြားချက်တော့မရှိပါဘူး။ဒီစီစဉ်အားကျမရေးအနေနဲ့ကင်းရှင်းရင်ညွှန်ကြားချက်နဲ့ဆန့်ကျင်နေဆိုပြီးတော့ Washington DC မြို့တော်ဝင်ကတော့ဝေဖန်ပြောဆိုပါတယ
် We continue to urge you to stay at home or near your home
ဒီနေ့တော့လွတ်လပ်ရေးနေ့မှာကိုယ်အိမ်မှာပဲဒါမှမဟုတ်လဲအိမ်သားတဝိုက်မှာပဲနေကြဖို့ဆက်ပြီးတော့တိုက်တွန်းချင်ပါတယ်ဒီဗိုင်းရပ်စ်ကြီးကကျမတို့မြို့မှာရှိနေတော့မှအနေရရှိပါတယ်နိုင်ငံထဲမှာရောဂါကူးစက်မှုတွေတိုးလာနေတာဒီစီကိုလည်းအဲ့လိုမဖြစ်စေချင်ပါဘူး။ဒါကြောင့်မလို့လူတို့အနေနဲ့ကိုယ့်ဘက်ကကိုယ်လုံနိုင်တာလုပ်ပေးဖို့တိုက်တွန်းပါရလို့ Washington DC မြို့တော်ဝင်မြူရီယယ်ဘောက်ဆာကပြောပါရည်။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကရောမလာနီယာထရမ့်တို့ကတော့အင်ဂျီတော်တောင်ပဲမျက်ခင်းပြင်းနဲ့ဘဲဥပုံကွင်းပြင်ကြီးမှာလွတ်လပ်ရေးနေ့အထိတ်မှတ်ပွဲတွေအခမ်းအကျင်းပဖို့အစီအစဉ်ထားပါရည်။အာရှဒေသရဲ့ရေပိုင်းနဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်မှာ American လေယာဉ်တင်စစ်သင်္ဘောနှစ်ဆင်းဖြစ်တဲ့ USS Nimitz နဲ့ USS Ronald Reagan တို့စစ်လေကျင်းမှုတွေပြုလုပ်ခဲ့တယ်လို့ American ရေတပ်ကပြောပါရည်။လွတ်လပ်ပြီးတော့ပိတ်မထားတဲ့ Indo-Pacific ဒေသဖြစ်ဖို့တောက်ခံမှုပြသတဲ့အနေနဲ့ဒီလိုစစ်ရေးလေကျင်းမှုလုပ်တာလို့ဆိုပါရည်။တရုတ်ကလည်းအဲ့ဒီမှာစစ်ရေးလေ့ကျင့်မှုတွေလုပ်တာဖြစ်ပြီးတော့ American စစ်ဌာနချုပ်ကတော့ဒါဟာဒေတာရင်းတင်းမာမှုရောကြရဲ့ဆောင်ရွက်ချက်ကိုထိခိုက်စေတယ်။အိန္ဒိယနိုင်ငံတွေကိုကြောက်အောင်ခြောက်တာဖြစ်တယ်လို့တောက်ကြနေကြပဲဆွဆွဲသွားပါရဲ့။ဒါပေမဲ့အခုလုပ်တဲ့စစ်ရေးလေ့ကျင့်မှုဟာတရုတ်ရဲ့စစ်ရေးလေ့ကျင့်မှုကိုတုံ့ပြန်တာတော့မဟုတ်ဘူးလို့ American တိုက်ခိုက်ရေးလေရင်တင်တင်မော့အုပ်စုအမှတ်9ရဲ့တပ်မှုကြီးဒုတိယရေတပ်ဗိုလ်ချုပ်ကြီး George M. Wyckoff ကပြောပါရဲ့။တရုတ်ကတော့အမေရိကန်ရဲ့ဆွဆွဲချက်ကိုငြင်းဆိုပြီးအနောက်ပစိဖိတ်ဒေသမှာတင်းမာမှုတိုးလာအောင်လို့အမေရိကန်ကပဲလုပ်နေတာလို့ပြန်ဆွဆွဲပါရဲ့။တရုတ်နိုင်ငံရဲ့အစီအရေးလေးချင်းမှုကိုဗီယက်နမ်နဲ့ဖိလစ်ပိုင်တို့ကလည်းဝေဖန်ခဲ့ပါရဲ့။အမေရိကန်ပြည်ထောင်စုဟာမြောက်ကိုရီးယားအစိုးသူတို့အပေါ်မှာရန်လိုတဲ့မူဝါဒကိုမဆွလွတ်မချင်းအမေရိကန်နဲ့အနုမြူလက်နက်ဆိုင်ရာဆွေးနွေးမှုလုပ်ဖို့မရှိဘူးလို့မြောက်ကိုရီးယားကပြောပါရဲ့။American ပြည်ထောင်စုမှာနိုဝင်ဘာရွေးကောက်ပွဲမလာခင်အော်တိုဘာလထဲမှာအများအန်အားတင်စရာဖြစ်နေသမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုန်နဲ့ထိပ်သီးဆွေးနွေးပွဲကျင်းပကောင်းကျင်းပနိုင်တယ်လို့ American လုံခြုံရေးအကြံပေးဟောင်း John Bolton ကနယူးယောက်မြို့မှာသတင်းတောက်တွေကိုဒီသတင်းပတ်မှာပြောသွားပြီးတဲ့နောက်အခုလိုမျိုးမြောက်ကိုရီးယားရဲ့ဒုတိယနိုင်ငံသားရဲ့ဝန်ကြီးတစ်စီကကြေညာချက်ထွက်လာတာပါသူတို့နှစ်နိုင်ငံကြားဆွေးနွေးမှုတွေပြန်ဆနိုင်မှုအထူးကြိုးစားနေတဲ့တန်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းဒီခေါင်းဆောင်နှစ်ဦးအမေရိကန်ရွေးကောက်ပွဲမတိုင်ခင်မှာတွေ့ဆုံဖို့အတွက်အကောင့်ဘက်ကယူဆထားကြောင်းဒီသတင်းပတ်ထဲမှာပဲပြောထားပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာတောက်ကြနေကဆန္ဒပြပွဲတစ်ခုဖြစ်ပွားပြီးတဲ့နောက်သတင်းတောက်တွေအပါအဝင်လူ18ဦးကိုဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အစိုးရကရုရှားသတင်းတောက်တစ်ယောက်ပေါ်မှာရာဇဝတ်ကြောင်းအရဆွဲချက်တင်ထားတာကိုကန့်ကွက်ပြီးတော့ပြည်အောင်စုလုံခြုံရေးဌာနချုပ် FSP ရှေ့မှာဆန္ဒပြခဲ့ကြတာပါ။2018ခုနှစ်က FSP ရုံးခွဲတစ်ခုရဲ့အပြင်မှာဖြစ်ပွားတဲ့ပောက်ကွဲမှုနဲ့ပတ်သက်လို့ဆောင်းပါးရေးသားခဲ့တဲ့သတင်းတောက် Sivlana Prokop Uver ကို Piskov မြို့အစိုးရရှေ့နေတွေကထောင်နဲ့6နှစ်ချဖို့တောင်းဆိုထားတာဖြစ်ပါ යි ။အဲ့ဒီပောက်ကွဲမှုကိုအသက်18နှစ်ရွယ်ဒေသခံလူငယ်တူကလုပ်တာလို့အာဏာပိုင်တွေကပြောပြီးတော့အကြမ်းဖက်ဝါရာဆွဲတိုက်ခိုက်မှုဖြစ်နေတတ်မှတ်ခဲ့ပါတယ်။Prokop Uver ရဲ့အတွေ့အမြင်ဆောင်းပါးထဲမှာတော့ဒီတိုက်ခိုက်မှုနဲ့ရုရှားရဲ့နိုင်ငံရေးရေချိန်ကိုချိန်ဆပြီးရေးထားတာဖြစ်ပါတယ်။အဲ့ဒီဆောင်းပါးထုတ်ဝေပြီးမှတော့သူဟာဒီအကြမ်းဖက်ဝါရာဆွဲတိုက်ခိုက်မှုဟာအကြောင်းငံတရားရှိရဲဆိုတာမျိုးဖက်လိုက်ပြီးတော့လူသိရှင်ကြားရေးသားခဲ့တာလို့ဆွဆွဲခံရပါတယ်။သူ့ကိုတင်ထားတဲ့အမှုကိုတော့တနင်္လာနေ့မှာတရားရုံးကအမိန့်ချမှာဖြစ်ပါတယ်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုက်ဒိုမီတာ32 kHz 9833ညလိုက်ဒိုမီတာ32 kHz 9303ညလိုက်ဒိုမီတာ57 kHz 9885တို့အပြင်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့အကြေညာပေးသွားမှာဖြစ်ပါတယ်။အချင်းမီနယ်ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်တွင်မြေပြိုကျမှုကြောင့်သေဆုံးသွားတဲ့သူတွေကရေအလောင်း180ကျော်ကိုပြန်ရထားပြီဖြစ်ပြီးနောက်ထပ်လည်းရေအလောင်းတွေထပ်ပြီးတော့တွေ့လာနေရတယ်လို့အချင်းမီနယ်ဒေသခံပြည်သားရေးတာဝန်ရှိသူတဦးဖြစ်တဲ့ဦးတာလဲမောင်ကရိုက်တာသတင်းဌာနကိုပြောပါရယ်။တောက်ကြနေကမြေမျိုးစုဂျိုခဲ့တဲ့89ယောက်ကိုတော့ဘသူဘဲဝါဆိုတာကိုဖော်ထုတ်နိုင်ခဲ့ပြီးဒီကနေ့မှာတော့နောက်ထပ်39ယောက်ကိုမြေမျိုးစုဂျိုခဲ့တယ်လို့လည်းသူကပြောပါရယ်။မဆူရကတော့ကြောင်စိမ့်တွင်မြေပြိုကျမှုနဲ့ပတ်သက်ပြီးစုံစမ်းဆွေးနွေးဖို့အတွက်ပြည်ထောင်စုဝန်ကြီးတွေပါဝင်တဲ့စုံစမ်းရေးကော်မရှင်တရက်ကိုဖွဲ့စည်းလိုက်ပြီးဒီကနေ့မှတော့စုံစမ်းရေးကော်မရှင်တာဝန်ရှိသူတွေဖားကန့်မြို့မှာရောက်နေကြပါပြီ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့အခုလိုကြောင်စိမ့်တွင်မြေပြိုကျမှုအတွင်းလူတွေရာနဲ့ချီသေးဆုံးရတာဟာတိုင်းပြည်တွင်းမှာတရားဝင်အလုတ်ကိုင်ခွင်လန်းတွေရှားပါနေတာကြောင့်အလုတ်သမားတွေဟာကြောက်တွင်းတွေမှာသွားရောက်လုတ်ကိုင်နေရတဲ့အတွက်ဖြစ်တယ်လို့မနေ့က Facebook လူမှုကွန်ရက်ဆောင်ရွက်လာကနေတိုက်ရိုက်ထုတ်လွှင့်တဲ့ဆွေးနွေးခန်းအတွင်းမှာပြောကြားသွားပါတယ်။အခုလိုကြောက်စိမ့်တွင်းမြေပြိုကျပြီးလူပေါင်း100ကျော်တည်ဆုံရတာဟာကချင်ပြည်နယ်အတွင်းမှာတာဝန်မဲ့ကြောက်စိမ့်တူးဖော်မှုတွေကိုအစိုးရကထိန်းချုပ်ဖို့ပြက်ကွက်ခဲ့တာကြောင့်ဖြစ်တယ်ဆိုပြီး Global Witness လို့ခေါ်တဲ့နိုင်ငံတကာသဘောဝတရားစာတာစောင့်ကြည့်ရေးအဖွဲ့ကလည်းကြာသပတေးနေ့ကပြောပါတယ်။ဒီကကြောက်စိမ့်ထုတ်လွှင့်မှုရဲ့90ရာခိုင်နှုန်းဟာမြန်မာနိုင်ငံကထွက်ရှိတာဖြစ်ပြီးတော့အဲဒီကအများစုကိုအိန္ဒိယတရုတ်နိုင်ငံကိုတင်ပို့တာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာတဝန်းကိုဗစ် -19 ကာယရောဂါကူးစက်သူရေအတွက်70သန်းကျော်သွားပြီဖြစ်ပါတယ်။ကမ္ဘာနိုင်ငံအတော်များများမှာဗိုင်းရပ်စ်ကူးစက်မှုတွေဆက်တိုးနေပြီးတော့အဲ့ဒီထဲမှာအမေရိကန်ပြည်ထောင်စုကတော့ကူးစက်သူ 1.8 သန်းကျော်နဲ့အများဆုံးဖြစ်ပါတယ်။အမေရိကန်မှာမနေ့တောက်ကြနေ့ကတရက်ထဲမှာကိုပဲကူးစက်သူ 9,800 ကျော်ခဲ့ပြီးဒါဟာတရက်ထဲမှာကူးစက်မှုအများဆုံးစံချိန်တင်ခဲ့တာဖြစ်သလို6ရက်အတွင်းမှာလည်း9ရက်မြောက်စံချိန်တင်ခဲ့တာဖြစ်ပါတယ်။ဒီကနေ့ဟာအမေရိကန်ပြည်ထောင်စုရဲ့244နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်တဲ့အတွက်နိုင်ငံတော်လွတ်လပ်ရေးနေ့အခမ်းအနားတွေဆင်နွှဲဖို့လုပ်နေကြပါပဲ။ယောဂပိုကူးဆတ်မှုတွေပြန်များလာနေတဲ့အတွက်ပြည်နယ်အုပ်ချုပ်ရေးမှုတွေအတော်များများကလည်းသူတို့ပြည်နယ်တွေမှာကန့်သတ်ချက်တွေရှင်းချထားတာကိုပြန်ပြီးတော့ရုပ်သိမ်းလာနေပါတယ်။ဘရဇိုးနိုင်ငံမှာတော့ယောဂကူးဆတ်သူတသန်းခွဲကျော်ရှိပြီးတော့အမေရိကန်ပြည်ရင်ကူးဆတ်မှုဒုတိယအများဆုံးဖြစ်ပါတယ်။ဘရဇိုးနိုင်ငံမှာတရုတ်နိုင်ငံကဆီနိုဘက်ဆေးကုမ္ပဏီကထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးစမ်းသပ်မှုအစီအစဉ်ကိုလှုပ်ဖို့သဘောတူလိုက်ပါတယ်။ဒါပြင်လူတွေအနေနဲ့လမ်းတွေပေါ်နဲ့အများပြည်သူတွေပို့ဆောင်ရေးရင်းနေပေါ်မှာနှာခေါင်းစည်းမျက်နှာဖုံးတက်ရမယ်ဆိုတဲ့ဥပဒေကိုသမ္မတဂျန်နရယ်ဘောဆိုနာရိုကမနေ့ကအတည်ပြုလိုက်ပါတယ်။ဒါပေမဲ့ဖျားเจ้าနေစာသင်เจ้าနေဈေးဆိုင်တွေလိုမျိုးအလုံးပိတ်နေရာတွေမှာနှာခေါင်းစည်းတွေတက်ရမယ်ဆိုတဲ့အပိုက်ကိုတော့ဗီဒီယိုသုံးပြီးတော့ပယ်ချခဲ့ပါတယ်။ဒီချိန်ထဲမှာပဲဗြိတိန်မှာတော့တန်ရှင်းအလုပ်သမားတွေကုန်တင်ကုန်ချအလုပ်သမားတွေနဲ့ရုံးဝန်ထမ်းတွေဟာဗိုင်းရပ်စ်ပြန့်နှံ့အောင်တကယ်ဖြန့်နေတဲ့သူတွေဖြစ်တယ်လို့မြို့သားကျန်းမာရေးဌာနရဲ့လေးလာတွေ့ရှိမှုအသစ်မှာတွေ့ရပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ12,000ကျော်နဲ့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ခဲ့ပါတယ်။ဒါ့အပြင်ဒီနေ့တရက်ထဲမှာတဲ့ဗိုင်းရပ်စ်ကြောင့်သေဆုံးသူ442ယောက်ရှိတယ်လို့လည်းပြောပါတယ်။မိုးတုံမိုးရာသီရောက်လာချိန်မှာပဲနိုင်ငံရဲ့အနောက်ပိုင်းနဲ့တောင်ပိုင်းတွေမှာကူးစက်မှုတွေမြင့်တက်လာနေပါတယ်။မွန်ဘိုင်းမြို့တီရှိရာမဟာရာရှ်ထရာပီနယ်မှာလည်းကူးစက်မှုနှုန်းအများဆုံးဖြစ်ပြီးတော့ဒီနေ့တရက်ထဲမှာတဲ့ကူးစက်သူ6,300ကျော်ရှိပြီးတော့သေဆုံးသူလည်း198ယောက်ရှိပါတယ်။အိန္ဒိယနိုင်ငံမှာဒီနေ့ထိကူးစက်သူ6,400ကျော်နဲ့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုသရုပ်ထအများဆုံးနိုင်ငံဖြစ်ပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်108ယောက်ရှိခဲ့တာကြောင့်အာနာပိုင်းလီဟာမဲလ်ဘုန်းမြို့ကအထက်မြင့်လူနေအဆောက်အုံ9ခုနဲ့စင်ဂျီဘုန်းဒေသနောက်ထပ်3ခုကိုအပြင်မထွက်ရအမိန့်တွေချမှတ်လိုက်ပါတယ်။အဲ့ဒီအထက်မြင့်အဆောက်အုံတွေကလူ3,000ကိုအပြင်မထွက်ဖို့တင်းတင်းကြပ်ကြပ်တားမြစ်ထားလိုက်ပြီးတော့ဘသူမှအဝယ်ထွက်လို့ရမှာမဟုတ်ပါဘူး။ဖလမင်တန်နဲ့ကန်ဆနန်အဆောက်အုံတွေမှာနေတဲ့သူတွေအတွက်လိုအပ်တဲ့အစားအသောက်နဲ့ဈေးတွေကိုပို့ပေးသွားမှာဖြစ်သလိုအရက်တွေလည်းပေးမယ်လို့ဗစ်တိုးရီးယားပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကပြောပါရယ်။ဒါ့အပြင်ကန်ဆင်တန်ဖလမင်တန်နဲ့မဲလ်ဘုန်းမြို့မြောက်ပိုင်းစင်ဂျီဘုန်းဒေသတွေကိုဗိုင်းရပ်စ်ကန့်သတ်မှုအဆင့်3ဖြစ်သတ်မှတ်ပြီးတော့ဒေသခံတွေအနေနဲ့အစားအစာစီးပွားလေ့ကျင့်ခန်းလုပ်ဖို့အလုံးနဲ့ကျောင်းတွေသွားဖို့အတွက်ကိုပဲအိမ်ထဲကနေအပြင်ထွက်လို့ရမှာဖြစ်ပါရယ်ခင်ဗျာ။စပိန်လာလီဂါပွဲတွေကိုတောက်ချနေကကစားကြရမှာအက်တလက်တီကိုမက်ဒရစ်အသင်းကမယော်ကာကို3-0မရှိနဲ့နိုင်တော့ပါတယ်။အက်တလက်တီကိုအတွက်ဂိုးတွေကိုတော့မိုရာတာကနှစ်ဂိုးကိုခိတ်ကတဂိုးသွင်းပေးခဲ့တာပါ။ ဒါကြောင့် Atletico Madrid တဲ့ဟာတပွဲပိုကစားပြီး34ပွဲမှာ62မှတ်နဲ့တတိယနေရာမှာရှိနေပါတယ်။33ပွဲကစားပြီးချိန်မှာတော့ Real Madrid က84မှတ်နဲ့ဇယားထိပ်ကဦးဆောင်နေပြီး Barcelona က80နဲ့ဒုတိယနေရာမှာရှိနေပါတယ်။အချိန်ထဲမှာပဲ Barcelona အသင်းကကမ္ဘာကျော်တိုက်စင်မှုမက်ဆီဟာလည်းအသင်းကနေထွက်မယ်ဆိုတဲ့သတင်းတွေအတော်လေးကိုကြေကြေလောင်လောင်ထွက်လာနေပြီးတော့ဒါဟာ Messi Barcelona မှာကစားခဲ့တဲ့သတင်းတစ်လျှောက်အသင်းကနေပြောင်းမယ်လို့အတန်ထွက်လာတာဟာအကျေလောင်ဆုံးလို့ပြောရမှာပါ။ဖရက်ချောင်းရနာထားတဲ့အမှတ်ပေးပွဲတွေပြန်စပြီးတဲ့နောက်ပိုင်း6ပွဲကစားတာမှာဘာစီလိုနာအသင်းဟာ3ပွဲနိုင်ပြီး3ပွဲပြေကျလို့ဇယားထိပ်ကနေဦးဆောင်နေတာကနေအခုခါမှာ Real Madrid နောက်မှာ4မှတ်ခွာနဲ့ဒုတိယနေရာမှာရှိနေပြီးအသင်းမှာလည်းပြဿနာတွေရှိနေတယ်ဆိုတော့သတင်းတွေအတော်လေးကိုထွက်လာနေတာဖြစ်ပါတယ်ဒီအမေရိကန်တန်ရဲ့မြန်မာဘာသာစီစဉ်တွေကိုည7:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကစပြီးသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ကျမဆုမွန်ပါရှင်။လူအများပြားတင်ဆောင်ကြရတဲ့ဖားကန့်ကြောက်စိမ့်နယ်မြေမြေပြိုတဲ့ဖြစ်ရပ်ကိုစုံစမ်းမဲ့နိုင်ငံတော်အဆင့်စုံစမ်းစစ်ဆေးရေးအဖွဲ့ပေါ်မှာအမြင်သဘောထားတချို့ကိုပြောပြပေးကြပါမယ်။ကချင်ပြည်နယ်ဖားကန့်ဒေသမှာကြောက်စိမ့်တုဖို့ရေးလုပ်ငန်းခွင်တွေနဲ့စွန့်ပစ်မြေစာပုံတွေမှာမြေပြိုကြလို့လွန်ခဲ့တဲ့6နှစ်အတွင်းမှာကိုလူအနည်းဆုံး900ကျော်လောက်သေဆုံးခဲ့ရပြီးလက်တလောဖားကန့်ဝေခွာခြင်းရအနီးမြေပြိုကျမှုကြောင့်လူ190ကျော်အသက်ဆုံးခဲ့ရတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပါစိုးရိမ်တကြီးဖြစ်လာကြရတဲ့ဒီကြောင့်စိမ့်တွင်းမြေပြိုကျမှုဖြစ်စဉ်ကိုစုံစမ်းစစ်ဆေးမှုအဖွဲ့တစ်ဖွဲ့ကိုသမရဝင်းမြင့်ကိုယ်တိုင်လက်မှတ်ထိုးပြီးဖွဲ့စည်းပေးလိုက်ပါတယ်တရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအောင်ဝင်းကိုဥက္ကဋ္ဌအဖြစ်တာဝန်ပေးထားတဲ့ဒီစုံစမ်းရေးအဖွဲ့ဟာတကယ်ပဲဒီကြောက်စိမ့်မြေတွေကလူအစုလိုက်ပြုံလိုက်တည်ဆုံရမှုတွေတရားစတာတူဖော်မှုဆိုင်ရာစိန်ခေါ်ချက်တွေကိုစုံစမ်းဖော်ထုတ်နိုင်မှာမလားဆိုတဲ့ပေါ်မေးခွန်းထုတ်တာတွေရှိပါတယ်။ဒီထဲကတူကတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူစိမ့်လန်းအမိမြေကဦးဝင်းမျိုးသူဖြစ်ပါတယ်။
ကြည့်ရမယ်လို့တော့မထင်ဘူးဗျာဘာလို့လဲဆိုတော့ဒါကဟိုနည်းပညာပြဿနာမဟုတ်ဘူးပတ်ဝန်းကျင်ရေးပြဿနာမဟုတ်ဘူးနိုင်ငံရေးပြဿနာကိုအဲ့ဒါရောင်ဆက်ဖြစ်ပေါ်လာတဲ့အခုလူမှုဒုက္ခတွေပေါ့နော်နိုင်ငံရေးပြဿနာကိုဖြေရှင်းနိုင်မှာတရားဥပဒေစိုးမိုးနိုင်မှာဒါလည်းလုပ်တင်နဲ့လုပ်ထိုက်တာတွေလုပ်နိုင်မှာဖြစ်တယ်သို့တော်ဖြစ်နေတာကအဲ့ဒီကြောက်စိမ့်ဒေတာကအုတ်ချုပ်ရေးစီမံခန့်ခွဲမှုအာဏာအပြည့်အဝရှိတဲ့ဒေတာမဟုတ်ဘူးလေစစ်အုတ်ချုပ်ရေးတပိုင်းရောက်နေတဲ့နေရာကိုဘာလို့လဲဆိုတော့နေမြေနေထားရမငြိမ်းချမ်းတဲ့နေရာဆိုတော့တပ်ရဲ့လွှမ်းမိုးမှုရှိတယ်နောက်လက်နက်ကိုင်ဖွဲ့စည်းရဲ့လှုပ်ရှားမှုရှိတယ်ဆိုတဲ့အခါကျတော့အုတ်ချုပ်ရေးအာဏာအပြည့်အဝမရှိဘူးပေါ့မရှိတဲ့အခါကျတော့ခုသွားတဲ့ဖွဲ့ထဲမှာဝင်ကြီးပါတယ်ပြည်ဝင်ကြီးပါတယ်သူတို့ကတော့ဘဝင်းကြီးဆိုင်ရာအမြင်ပြောမယ်အုတ်ချုပ်ရေးဆိုင်ရာအမြင်ပြောမယ်တိုးတော်ဖြစ်နေတဲ့ဟာအဲ့မှာတော်ပြောရဲနေမီအေဂျင့်မှုနဲ့ဆက်ဆက်ပြီးဖြစ်တဲ့ကိစ္စရပ်တွေဖြစ်တဲ့အတွက်တော့ပြိပြီးတော့ကြည့်အောင်မယ်စီဗီကစားမဖြစ်နိုင်ဘူးမြင်ပါလေဗျဟုတ်ပြီအဲ့တော့အကောင်းဆုံးဘာလုပ်နိုင်လဲဆိုရင်တော့အခု EITI process ဆိုတာရှိတာပဲเนาะသို့တော်ကျွန်တော်ဒီနိုင်ငံတော်အဆင့်အလုပ်တွေ EITI process တောင်မှအဲ့ကိုသွားပြီးကြည့်ဖို့အတွက်ကိုစိုးရအောင်မယူနိုင်ဘူးဂျုံဂျုံရင်းအကြောင်းပြချက်နဲ့เนาะနိုင်ငံတော်အဆင့်အလုပ်တဲ့စီမံချက်ကြီးတောင်မှမတော်ဘူးအလိုကန့်သက်ချက်ကြီးရှိတယ်မလုံးနိုင်တော့ပါဖြစ်မယ်ဆိုတော့ဘုလိုမျိုးပဲလူတွေအသက်တွေဆုံးရှုံးနေတာတွေကတော့ဖြစ်နေမယ်လို့တော့တုံ့တက်ပါတယ
်ဒီလိုတရားစာတဒုဖို့မှုတွေကနေနောက်ဆက်တွဲဆိုးကျိုးတက်ရောက်မှုတွေဖြစ်တဲ့လူသေးဆုံးမှုတွေမှာအဓိကတာဝန်အရှိဆုံးဖြစ်တဲ့တရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီးကိုယ်တိုင်စုံစမ်းရေးအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်နေတဲ့အပေါ်မှာတော့မေးခွန်းထုတ်စရာဖြစ်နေပါတယ်လို့ဒီမြေပြိုမှုဖြစ်စဉ်တွေကိုတောက်လျှောက်နီးကပ်ဆောင်ကြည့်လာသူဒေသခံသတင်းသမားတဦးဖြစ်တဲ့ကိုစော်မိုးထက်ကပြောပါတယ
်။ဒါမျိုးကြီးဖြစ်ကြမှာဟိုအသေးအတာလူကြားကောင်းအောင်လုပ်တဲ့ပုံစံမျိုးကြီးကဟိုကျွန်တော်တို့ကတော့ဖက်ကန်ဒေသနေတဲ့လူတွေဆိုတော့ကျုံးကြီးရေပေါ့နော်။ဦးဝင်းဝင်းကိုဥက္ကဋ္ဌအဖြစ်ခန့်အပ်ထားတယ်။နောက်ဆုံးတာဝန်ရှိတဲ့လူကဘယ်သူလုံးဆိုလို့ရှိရင်လေဦးဝင်းဝင်းပဲပြန်ရှိမှာပဲလေ။တရားစတာဝင်ကြီးပြည်တော်စုဝင်ကြီးကိုယ်တိုင်ကချက်ချက်မမှန်နဲ့ဥရေပေါင်နဲ့ညီညီမလုံဆောင်တဲ့ကုမ္ပဏီတွေကိုအရေးယူတာမျိုးလည်းမရှိဘူးသတိပေးတာမျိုးလည်းမရှိတဲ့အခါကျတော့ဒါကြီးကအရှင်းပြောကြောင်စိတ်တူးနေတာမင်းမဲ့တိုက်ပြီလို့တူးနေတဲ့အခါကျတော့တာဝန်အရှိဆုံးတရားစတာနဲ့သဘောပေါက်ညီထိပ်သိမ်းဝင်ကြီးဌာနကချက်ချက်မမှန်ကင်တွေဆီရှင်းနေမရှိဘဲနဲ့ပြီးတော့ထွက်လိုက်တော့လည်းဥက္ကဋ္ဌကိုဦးဝင်းဝင်းကိုဥက္ကဋ္ဌနေရာမှာသွားထားတယ်ဆိုတော့ဒါကြီးကထိရောက်တဲ့ဒီစီမံဆောင်ရွက်မှုတစ်ခုဖြစ်မလာနိုင်ဘူးလို့တော့ကျွန်တော်ကတော့မြင်တယ်ဗျဟုတ်
ကြာသာပရင်းလေးကဖြစ်ပွားခဲ့တဲ့မြေပြိုကျမှုကလေတည်ဆုံသွားသူတွေရဲ့ရုပ်လောင်းနေတဲ့ကနောက်ထပ်တွေ့တာနဲ့နောက်ဆုံးအခြေအနေတွေကိုလည်းကိုစော်မိုးထက်ကပြောပြပါဗျ
။ဒီနေ့မနှစ်ပိုင်းပေါ့နော်ကျွန်တော်တို့ရှာဖွေရရှိတာက2လောင်းရတယ်နော်။ဒီလက်ရှိဝေခါတုတ်တန်ကူရောက်ရှိလာတဲ့180လောင်းဟိုရရှိသွားပြီလို့ပြောရတယ်ပေါ့နော်။အဲ့တော့မနေ့ကအရုံးကတော့89လောင်းယူလိုက်တယ်ပေါ့နော်။အဲနောက်ထပ်လက်တက်တကုံလေးတည်တည်တဲ့ဘယ်2လောင်း တချို့မလဲတော့ကျွန်တော်တို့မသိဘူး
။သမရဖွဲ့ပေးထားတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကတာဝန်ရှိသူတွေကတော့ဒီကနေ့မှာပဲဖားကတ်ဒေတာကိုရောက်လာကြပြီလို့ဖားကတ်ဒေတာကအမျိုးသားလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးခင်မောင်မြင့်ကပြောပြပါတယ်
။ပြန်စံဝင်ကြီးဦးဝင်းပါတယ်။တည်ဆုံးသူတွေအတွက်ပါညာထောက်ပံ့ဖို့အတွက်ကတော့သူတို့ပြန်ပါတယ်နောက်ပြီးတော့မှကြည်တဲ့ဝင်ကြီးပါတယ်တို့ညဒီမှာအိမ်မယ်တို့စစ်စင်းမဲ့ဟာလည်းပါမယ်လိုအိုင်လိုအပ်တို့ပေါ့ဗျာအေးယူမှလည်းပါတော့ပေါ့ဗျာ
ဖားကန်ဒေတာကြောက်စိမ့်တွေမြေပြိုကြောက်မှုတွေဟာနှစ်စဉ်နှစ်တိုင်းအခုလိုမိုးရင်းကာလမှာဖြစ်လေရှိပြီးသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကစုံစမ်းစစ်ဆေးမှုတွေပေါ်ရောက်ခဲ့တာရှိတယ်လို့ထိရောက်တဲ့အေးယူမှုတွေလည်းမရှိခဲ့တာမို့အခုသမရဖွဲ့စည်းပေးလိုက်တဲ့စုံစမ်းရေးအဖွဲ့ရဲ့စစ်ဆေးမှုကရောထိရောက်နိုင်မှာမလားဆိုတာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေနဲ့ဒေတာခန်လေးဘက်ကစောင့်ကြည့်နေကြကြောင်းပါရှင်
COVID-19 အရေးပေါ်ကာလမှာပိတ်ထားတဲ့ထိုင်းနိုင်ငံမဲဆောက်မြို့နဲ့မြန်မာနိုင်ငံမြောက်ပြည်မြို့ကြားကုန်သွယ်ရေးလေကိတ်တွေပြန်ဖွင့်တော့မယ်အကြောင်းပြောပြပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံတက္ကသိုလ်မဲဆောက်မြို့မှာဇူလိုင်လ3ရက်နေ့ကကျင်းပခဲ့တဲ့နေဆက်ကုန်သွယ်ရေးနဲ့ COVID-19 ကပ်ရောဂါထိန်းချုပ်မှုဆိုင်ရာအစည်းအဝေးကနေလေကိတ်တွေပြန်ဖွင့်မယ်အကြောင်းကိုဆုံးဖြတ်ခဲ့တာပါ။တက္ကသိုလ်အုပ်ချုပ်ရေးမှူး9 or 6 San Pantarak ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်။
နိုင်နိုင်ငံကုန်သွယ်ရေးအတွက်အရေးပါတဲ့နေဆက်ဖြတ်ကျော်တဲ့လမ်းကြောင်းတွေကိုပြန်ဖွင့်ပေးဖို့အတွက်ဆုံးဖြတ်ခဲ့ပါတယ်။ COVID-19 ကပ်ရောဂါဖြစ်နေတဲ့အချိန်အရေးပေါ်ကာလအတွင်းမှာနိုင်နိုင်ငံနေဆက်တောင်ရင်းမြစ်ခေါ်မိုးရင်းမြစ်တလျှောက်ကကုန်သွယ်ရေးလမ်းကြောင်း33နေရာကိုပိတ်ထားခဲ့ပြီးအခုကမှတော့ရောဂါပိုးဆိုင်ရာပြန်ပွားမှုတွေကိုထိန်းချုပ်နိုင်ပြီဖြစ်တယ်လို့နှစ်ဖက်ကုန်သွယ်တွေဘက်ကလည်းဆုံးရှုံးနေတာမှုတွေဖြစ်နေတာတွေကြောင့်စံသက်ကာလအဖြစ်ကုန်နေသွားလာလို့ရအောင်ဇူလိုင်လ6ရက်နေ့တနင်္လာနေ့ကစပြီးပြန်ဖွင့်ပေးဖို့ဆုံးဖြတ်ခဲ့ပါတယ်ဆိုပြီးပြောသွားတာပါဒီဆွေးနွေးပွဲမှာတက္ကသိုလ်ကအုပ်ချုပ်ရေးအဖွဲ့တွေရဲတပ်ဖွဲ့ဝင်တွေကုန်သွယ်ကြီးများအသင်းCOVID-19 ကပ်ရောဂါထိန်းချုပ်ရေးကျန်းမာရေးအဖွဲ့အစည်းတီးတီးကကိုယ်စားလှယ်ပေါင်း80ကျော်တက်ရောက်ခဲ့တာပါဒီဂိတ်တွေကိုနှစ်နိုင်ငံနေဆက်ကုန်စည်ဖြတ်တန်းရေးအတွက်ဖွင့်ပေးမှာဖြစ်ပါတယ်တက်ခရိုင်မဲဆောက်တဆောင်ရံမဲလမဖခရမြို့နယ်အတွင်းကတောင်ရင်းမြစ်တလျှောက်မှာရှိနေတဲ့နေဆက်ဂိတ်33ဂိတ်ကိုတစ်ပတ်မှာ5ရက်ဖွင့်ပေးမှာဖြစ်ပြီးမနေ့9နိုင်ကနေညနေ6နိုင်အထိပြန်ဖွင့်ပေးမှာဖြစ်ပါတယ်ဒီအတွက်နှစ်နိုင်ငံထွက်ကုန်နေတဲ့နိုင်ငံခြားကလာတဲ့တပတ်ရည်ပစ္စည်းများကိုဖြတ်တန်းပို့ဆောင်ပေးမှာဖြစ်ပေမဲ့နှစ်နိုင်ငံကြားကူးတန်းသွားလာအလုပ်လုပ်နေကြတဲ့သူတွေကိုတော့ဖြတ်တန်းခွင့်ဆက်လက်ပိတ်ထားမယ်လို့ဆိုပါတယ်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အိန္ဒိယချင်းအိန္ဒိယနိုင်ငံမှာဂန္ဓာရကျိုင်းကောင်တွေကြောင့်စိုက်ခင်းတွေဆူဆူဝဝပျက်စီးဆုံးရှုံးမှုတွေဖြစ်နေတဲ့အတွက်မြန်မာနိုင်ငံမှာလည်းသီးနှံစိုက်ခင်းတွေကိုဂန္ဓာရကျိုင်းကောင်အန္တရာယ်ကကြိုတင်ကာကွယ်ဖို့တတိပေးချက်တွေထုတ်ပြန်ထားတဲ့အခြေအနေကိုပြောပြပေးပါမယ်။ကျွန်မအိန္ဒနာထုံးပါမြန်မာမှာကန္နာယကျိန်းကောင်အန္တရာယ်ကြာရောက်လာနိုင်တဲ့ဒေသတွေကိုစိုက်ပျိုးရေးဦးစီးဌာနကထုတ်ပြန်ထားပါတယ်။ထိရောက်တဲ့နှိမ်နှင်းမှုတွေလုံနိုင်ဖို့အတွက်ကျိန်းကောင်တွေကိုတွေ့ရင်သက်ဆိုင်ရာစိုက်ပျိုးရေးဦးစီးဌာနအစဉ်စဉ်နဲ့ဆက်ဆက်အဖွဲ့အစည်းတွေကိုအကြောင်းကြားကြဖို့လည်းထုတ်ပြန်ထားပါတယ်။ကန္နာယကျိန်းကောင်တွေဟာမြန်မာနဲ့အိန္ဒိယချင်းဖြစ်တဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေကိုပြန့်နှံ့လာပြီးဖြစ်တာကြောင့်ဒီလိုသတိပေးတာတွေကိုလုပ်နေတာဖြစ်ပါတယ်။ပိုးအန္တရာယ်ကြာရောက်နိုင်တာနဲ့ပတ်သက်လို့တစ်တောဦးစီးဌာနကညွှန်ကြားရေးမှူးဒေါက်တာတောင်းနိုင်ဦးကအခုလိုပြောပါတယ်။
ကိုကဒီလိုဟာမျိုးတွေကြာလာလို့ချင်းကစာနေရိကပေါ်မှာကိုယ့်ရဲ့ပြည်ပေါ်မှာတာဝန်ယူပေါ်မှာရှိခဲ့တဲ့အတွက်ပြင်ဆင်ထားတဲ့ဟာမျိုးကတော့ဘာဖြစ်ဖြစ်ပြောအထူးရှာမခံနိုင်တဲ့ကဏ္ဍတွေဆိုလို့ချင်းပြင်ဆင်နေလာပေါ့ဒါလေးကြတော့ဂျာတိဝတ္ထုပေါ်မှာလည်းမူတည်ရေပေါ့နော်အချင်းချင်းချင်းကောင်မှာလည်းမူတည်ရေပေါ့ဒါလိုဟိုလိုလေးတွေကအိန္ဒိယကြာလာခုနကပြောအာဖရိကလိုခုနကပါကစ္စတန်လိုဒီဘက်ပြည်မှာလည်းခုနကပြောလို့အင်တိုင်းအားလိုက်ကိုအများကြီးကြာလာမျိုးကျွန်တော်တို့ပြည်သူကကြာပြီဆိုရင်တော့ဒီကိန်းနဲ့ကြာလာမျိုးဖြစ်တဲ့အတွက်ကိုကြာရင်ဘာလို့မလဲဆိုတဲ့ plan ကတော့သက်ဆိုင်ရာစက်တာတွေရေပေါ့နော်ဟိုစက်တာတွေကတော့ပြင်ဆင်ထားတာတော့ကိုယ့်ပြဝန်မလေးဘူးပေါ့နော်
မြန်မာနိုင်ငံအနောက်ဘက်ခြမ်းမှာရှိတဲ့ဒေသတွေဖြစ်တဲ့ရခိုင်ပြည်နယ်ကမောင်တော်ဘူတီတောင်ရသေတောင်စစ်တွေနဲ့ကြောက်ဖြူချင်းပြည်နယ်ကတွန်းဆန်ထန်တလန်နဲ့ပလတ်ဝဒေသတွေစကိုင်းတိုင်းကလေရှိဟောင်းမလင်းနဲ့တမူကချင်ပြည်နယ်ကပူတာအိုနဲ့မချမ်းဘောမြို့နယ်တွေမှာ ကျိန်းကောင်ဖြတ်တန်းဝင်ရောက်လာနိုင်မဲ့အန္တရာယ်ရှိရာကြောင့်စိုက်ပျိုးရေးဦးစီးဌာနသတိထားစောင့်ကြည့်ဖို့သတ်မှတ်ထားပါတယ်ဒီကနာရကျိုင်းကောင်တွေရဲ့ပောက်ပွားရဒေသအာဖရိကတိုက်အလဲပိုင်းကနေတဆင်းအိန္ဒိယနဲ့ပါကစ္စတန်တို့မှာရှိတဲ့လွင်ပြင်တွေကိုရောက်ရှိလာပြီးတော့လေလံကျောင်းအတိုင်းနီးစပ်ရာနိုင်ငံတွေကိုရောက်လာတတ်ကြပါတယ်။သူတို့တွေကတနေ့ကိုလေဆုံမှာကီလိုမီတာ90ကနေ100အထိပြန်ပန်းနိုင်ကြပါတယ်။မာလီနဲ့အီသီယိုးပီးယားနိုင်ငံကတိုက်ခိုက်စိုက်ခင်းတွေမှာဇန်နဝါရီလလောက်ကစပြီးကြာရောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီနှစ်နိုင်ငံမှာ25နှစ်အတွင်းမှာအဆိုးဆုံးဖြစ်တယ်လို့ကုလသမဂ္ဂကပြောထားပါတယ်။ဒါကြောင့်လည်းမြန်မာမှာကျိုင်းကောင်ကြာရောက်နိုင်တဲ့နေရာတွေမှာတောင်တူလက်သမားတွေကိုပညာပေးတာသတိပေးတာတွေလုပ်နေပြီလို့စိုက်ပျိုးရေးဦးစီးဌာနကတည်ရပါတယ်။1982ခုနှစ်ကအိန္ဒိယနိုင်ငံမှာကျိုင်းကောင်တွေအများပြားကြာရောက်ခဲ့တာကြောင့်မြန်မာနိုင်ငံမှာလည်းသတိပေးချက်ထုတ်ပြန်ခဲ့ပြီးပေမဲ့မြန်မာနိုင်ငံကိုပြန့်နှံ့ခဲ့ခြင်းတော့မရှိခဲ့ပါဘူးရှင်။ကျွန်မအင်တာနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ရှင်မြန်မာနိုင်ငံတွမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်ဆယ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့အစားနေပါဒီတစ်ပတ်မှာတော့အလုံးလက်မဲ့နှုံမြင့်တက်လာတာကြောင့်အလုံးသမားတွေခီးသွွားလုပ်ငန်းလုပ်ကိုင်နေသူတွေနဲ့အစိုးရဘက်မှအခက်အခဲကြုံနေရတဲ့အခြေအနေတွေကိုတင်ဆက်ပေးသွားမှာပါ
တေးကသူကပြောတာဟာသူ့ကိုလမ်းပါပြောက်သွားအခုကတော့အိမ်ရောက်နေတော့ပါလုံးလုံးတော့မှမဖြစ်ကိုပြီးပြီးမှပဲပြန်သွားပြီးတော့ပြန်ချရမှာမဟုတ်ဘူးနော
်သူမကတော့မတ်တင်တင်မှာသူမဟာ COVID-19 မဖြစ်ခဲ့အချိန်ကလေးကအဲလန်းညော်အလုပ်ကိုရဖို့ကြိုးစားနေတဲ့လူငယ်တယောက်ဖြစ်ပါတယ်။ခီးသောလုပ်ငန်းလုပ်ကိုင်နေတဲ့သူတွေကတော့လုပ်ငန်းတွေအမြန်ဆုံးပုံမှန်ဖြစ်လာမယ်လို့မျှော်လင့်နေကြပေမဲ့တစ်ချိန်တည်းမှာပဲအလုံနာခံလိုက်ရတဲ့သူတွေကလည်းများပြားနေသေးပါ။ဒီဆောင်မကိုဒို့အတန်သတင်းတောက်အေးအောင်ကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။
ကျွန်တော်ဒီလက်ရှိကတော့ဒီပြည့်နေတော့လေးရက်ဆော့ရောင်းနေတယ်အာနောက်တစ်ခုပြောပြောကြတယ်အခုကဒီယောဂါဒီ COVID-19 COVID-19 ယောဂါယောဂါဖြစ်နေတဲ့အတော်အတွင်းဆိုတော့ဒီ channel လုပ်ရလေဒီလုပ်ဒီဟိုတော်တော်များများလည်းမခေါ်ကြဘူးဒီဒီမှာအပေါ်မှာဆက်မပြီးဖြစ်နေကြတယ်လို့ဒါကလည်းကြုံတာပေါ့ဒီလက်ရှိကတော့ဟုတ်ကျွန်တော်လည်းနောက်လည်းဒီလိုမျိုးပဲထောက်ပြတဲ့ဒီလည်းကြုံမလို့ထင်ပါတယ်
သူကတော့ရုပ်တန်လိုင်းတစ်ခုမှာတရင်တောင်းအလုပ်လုပ်ခဲ့သူကိုပြပြပါ COVID-19 ဖြစ်တဲ့အချိန်မှာဝင်ငွေအခက်အခဲကြောင့်ဝန်ထမ်းလျှော့ခဲ့တဲ့လုပ်ငန်းတွေထဲမှာမီဒီယာလုပ်ငန်းတချို့လည်းပါဝင်ခဲ့ပါတယ်လုပ်ငန်းတွေကလူလျှော့ကြတာကြောင့်ကိုပြပြလို့ပဲ COVID-19 ကပ်ရောဂါဖြစ်တဲ့အချိန်မြန်မာနိုင်ငံမှာအလုပ်လက်မဲ့ဖြစ်တဲ့သူတသိန်းခွဲဝန်းကျင်ထိရှိလာပါတယ်သူတို့တွေဟာအလုပ်တက်ကိုပြန်ရဖို့လည်းအခက်အခဲတွေကြုံနေရတာပါသူကျွမ်းကျင်တဲ့တရင်တောင်းအလုပ်ကိုပဲဆက်ပြီးလုပ်ကိုင်ကျင်တဲ့ကိုပြပြက
အရင်လုံးကနေကျွန်တော်ဒီဝေဖော်ခံတဲ့ကိစ္စနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ဒီဒီဟိုအနည်းဆုံးပပတော့လေဟိုဥပမာပေါ့နှစ်ပတ်သုံးပတ်အနည်းဆုံးတစ်လောက်လောက်ပြည်ပြောတင်တာပါနော်။ဘာလို့လဲကျွန်တော်လည်းအလုံးကနေဝန်ဆိုင်ကျင့်တယ်ဆိုကျွန်တော်လည်းတစ်လောက်ကြည့်ပြောရတယ်လေ။အခုကဒီကြတော့ကိုရက်လုံးလုံးတစ်လောက်ကြည့်နေရတယ်ဒီလိုဆိုထုတ်ပြန်လို့ပြင်ဂျပန်နဲ့အဲ့လိုမျိုးထုတ်တာလား။ဘာညာဟိုမဟုတ်အစ်ပြည့်ရှိတဲ့ထုတ်တာလားထားတော့ဒီလိုမျိုးဝေဖော်ရတာမျိုးကကြည့်ပြောလို့ရတဲ့ဟာတွေလေ။ကြည့်ပြောလို့ရတဲ့ဟာတွေကလူမျိုးကြီးပြည်စရကသေသေလက်ကဒီလိုရလို့ဖြစ်တယ်ဗျအဲ့လိုတော့မေးတရားပါလို့နေရတဲ့အနေမှာသူသူပြောပြီးတော့မှတော့ဖြစ်သွားတဲ့နေသားမျိုးကြတော့နောက်တစ်ခုကိုကြောက်ကျွန်တော်တို့ချာဖို့ရတဲ့ချိန်ရှိရောသူကြီးကဘာလုပ်ရမလဲလဲသူကြီးအစီအစဉ်ချာတော့များပေါ့ရုပ်ပြည့်ပြီးတော့ဘာသိလို့ပြောရမလဲကိုယ်ကိုယ်ပဲဟိုဟိုဘာသိရင်ခံရတယ်ကိုယ်ကမလုပ်ရောမလုပ်ရောငါသုံးမဝင်တော့ဘူးလို့ကနေလည်းခံစားရတယ်ဗျာပြီးတော့နောက်တစ်ခုကဟိုဘာဆက်လို့ရမယ်ပြောလဲသူကြီးသိရင်နေရလိုက်ရတဲ့ကြောင့်မို့ဘာလို့ရမယ်မလဲမသိတော့ဘူးအဲ့လိုသူကြီးပြန်အဲ့တော့ဟိုဆက်နေရပြီးတော့ဒီယာကြီးကိုတောင်းပြဒီယောဂါကြီးဆက်နေရကြီးကိုတောင်းပြရအဲ့လိုစစ်စစ်လက်လက်ကြီးစီးရတဲ့မယ်ကြီးလို့ကိုတော့မသိဘူးပေါ့နော်ဒါပြလို့ဟိုသူပြောသူတော်ရဲစကိုင်းတင်ပြောလို့ပဲတလားကြည့်ပြောသူလည်းတလားကြည့်ပါအဲ့လိုနေထားကုန်တော့တော်တယ
် COVID-19 ဖြစ်နေတဲ့အချိန်မှာဆင်းတဲ့ဆေးပစ္စည်းတင်သွင်းတဲ့လုပ်ငန်းတွေနဲ့စီယုံတွေကတော့ဝန်ထမ်းတွေပို့ပြီးခေါ်လာကြပါတယ်။နောက်ပြီးအင်တာနက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေဟာလည်းလူတွေအိမ်မှာနေရင်အလုပ်လုပ်တာများလာတဲ့အကျွတ်ကျွမ်းကျင်နည်းပညာဝန်ထမ်းတွေကိုအလုပ်ခေါ်နေပါတယ်။ COVID-19 စဖြစ်ကလေးကတိတိတတနဲ့လုံးဝရပ်တန့်ခဲ့ရတာကတော့ခရီးသွားလုပ်ငန်းကမ္ဘာလုံးဆိုင်ရာကပ်ရောဂါဖြစ်တဲ့အကျွတ်နိုင်ငံတိုင်းဟာလည်းသူတို့နိုင်ငံတွင်ရောဂါကူးစက်တာကိုထိန်းချုပ်ဖို့လေကြောင်းကတဆင့်ခရီးသွားတာကိုပိတ်ထားကြပါတယ်။ မြန်မာနိုင်ငံမှာလည်းတချို့အထူးကိစ္စရပ်တွေကလွှဲရင်ခရီးတဲ့တင်လင်းတွေစိုက်ကတ်သွားလာခွင့်နဲ့ပြည်ဝင်ခွင့်တွေကိုဇူလိုင်လ31ရက်နေ့အထိပိတ်ချပါသေးတယ်။အခုလိုခရီးသွားလုပ်ငန်းတွေရပ်တန့်နေတဲ့ကာလဟာအီတလီအဲလန်ညွန်အလုပ်ကိုစိတ်ဝင်စားရဲမတ်ကျင်းအတွက်ကတော့အလုပ်ရဖို့မဖြစ်နိုင်တဲ့ကာလတစ်ခုဖြစ်ခဲ့ပါတယ်။ရန်ကုန်မှာ COVID-19 မဖြစ်ခင်၂လလောက်ကတည်းကအလုပ်ရှာခဲ့ပြီးအချိန်၅လလောက်အကြာအလုပ်ရှာခဲ့ပြီးတဲ့နောက်မှာတော့အလုပ်မရတဲ့အကျွတ်ဇာတိမြေကရားပြည်နယ်ဒီမော့ဆုံမြို့မှာခဏပြန်နေနေရသူပါ။သူက
အလုပ်ရှာတဲ့ခါကျတော့မရခွာအရင်ပြန်ရတယ်သူကရန်ညာစိတ်ကစူးစူးဖြစ်သွားမှာကိုယ်လမ်းပါပြောက်သွားအခုကတော့အိမ်ရောက်နေတော့ပါလုံးလုံးတော့မသိကိုဗစ်ပြီးမှပဲပြန်သွားပြီးတော့ပြန်ရှာရမှာပေါ့နော်အဲ့ဒီတွေ့လဲကိုကအခုမှပြန်ညီမပြန်မျိုးကိုကကိုပါတာကိုပါတာဆိုတော့ဒီလိုဆိုချက်လေးလာဟုတ်အခုဒီရောက်နေတာဒီစိတ်ကြုံနေကိုလှုပ်ရှင်ချရတော့တုံ့နေရတာ
မတင်းနေလှုပ်ရှားခဲ့တဲ့ကုမ္ပဏီတချို့ကကိုဗစ် -19 ကာလမို့လဆလျှော့ပြီးခေါ်တာကြောင့်ရန်ကုန်မှာရက်တိဖို့မလောက်တဲ့အတွက်မလုပ်ဖြစ်ခဲ့တယ်လို့တချို့ကတော့အင်တာဗျူးတောင်မခေါ်ခဲ့ကြပါဘူး။သူကအလုံးမရခင်စက်ကြာမှာဇေယျဝါဒနာပါတဲ့အတွက်အွန်လိုင်းကနေကြားပြီးနေကြွယ်ဒေသအစားအစာတွေကိုရောင်းချနေပါတယ်။လုပ်ငန်းတွေပြန်လည်လည်ပတ်နိုင်မယ်ဆိုတဲ့အချိန်ကတော့ကန့်သတ်မှုတွေကိုဖြေလျှော့ပေးမယ်အစိုးရရဲ့ဆုံးဖြတ်ချက်တွေအပေါ်မှာမူတည်နေပါတယ်။မြန်မာနိုင်ငံမှာအလုပ်လက်မဲ့နှုန်းဟာ COVID-19 ကြောင့်ပိုပြီးအကြက်ဘက်ကိုဥတီသွားနေပါတယ်။ဆက်ရုံများစွာဟာလည်း COVID-19 ရဲ့ရက်ခတ်မှုကြောင့်ပိတ်လိုက်ကြရတာပါ။တိမ့်ချီတဲ့မြန်မာရွှေ့ပြောင်းလုပ်သားတွေဟာလည်းကယ်ဆယ်ရေးလေယာဉ်တွေ၊ငယ်စက်ခိတ်တွေကနေမြန်မာနိုင်ငံကိုပြန်လာခဲ့ရပါပြီ။အလုပ်လက်မဲ့ဖြစ်လို့အိမ်ပြန်ရသူတွေအများအပြားပါ။ဦးမျိုးအောင်ကအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့အငြင်းအကျွင်းဝင်ဖြစ်ပြီးတော့သူဟာအလုပ်ရှင်နဲ့အလုပ်သမားကြားအလုပ်ရရှိရေးချိတ်ဆက်ပေးဖို့ကြိုးစားနေပါတယ်
။ငါတို့ဝန်ကြီးဌာနကလေအလုပ်ခံကိုချိတ်ဆက်ပေးတာပေါ့နော်။ဒါငါတို့ရဲ့တာဝန်ရပြလား။အလုပ်ခံကဖန်တီးတိုင်ခွင့်ကဒုစီမာကမရှိဘူး။အတူကူတော့ရှိတယ်။အပြည်ပအလုပ်သမားတွေတော့ငါတို့ကတာဝန်ယူပြီးတော့ဒီအေဂျင်စီကိုတာပြီးတော့မှအောင်မှတမန်နေရှာကိုင်းနေကိုရီးယားဆိုရင်ငါတို့ကနိုင်ငံကြီးလူကြီးလုပ်တယ်ဆိုတာတော့တယ်။အလုပ်ကိုင်းလာတဲ့ဒီနေ့လူမရှာပွေရုံ89ရုံရဲ့ကြော်ဖဲနေနှုတ်တဲ့မိုဘိုင်းဒီနေသွားပြီးတော့မှလုတ်ပေးတာပါနော်အခုကာလကတော့ဗာလဲဆိုတော့လူဝဲချက်ကတော့ပြင်းနေတဲ့တိုင်းလိုက်မှာဘလူရှင်းနေအကောင့်ထဲပေါ်မလဲပေါ့နော်သူတို့မှပေါ်လာမဲ့လုတ်ပြီးဝီဌာနတွေကလည်းခုနကအခုတချို့တွင်ဝန်ထမ်းတွေခေါ်လုတ်ခေါ်နေတာလည်းရှိတယ်လေနော်ဒီလိုမျိုးလေးတွေရှိတာဟိုတို့ကပေါင်းစပ်ပြီးတော့တက်နေတဲ့ပေါင်းစပ်လုတ်ပေးနေတာပါနော
်အလောက်ခန့်ရှာဖွေရေးလုပ်ငန်းလုပ်နေတဲ့မဆင်မာကတော့အခုအလုံးနားနေကြရတာကိုမေးထားပြီးနောက်ချက်အလုံးတဲ့အကျွတ်ပြင်ဆင်စရာရှိတာကိုပြင်ချဖို့အကြံပြုပါရစေ
။လုပ်ငန်းတွေကပြန်ပြီးတော့မှစပြီးဖြစ်ပြီးတော့စတင်ပြီးကောင်းပြီ။ဘုံမိဖြစ်ဖြစ်လာပြီဆိုတာနဲ့လူတွေအကုန်လုံးပြန်ခေါ်ကြရတော့မှာပဲ။ခေါ်ကြရပြီဆိုလို့ရှိရင်လောက်ကအခုကြီးကပို့ပြီးတော့ကောင်းလာတာပေါ့။ဒါမှမဟုတ်တော့ဘယ်လိုလဲ။ကိုယ်ကစက်တိကြဖိနေနေပြီးတော့ခုထိမှနားနေရတဲ့လူတွေကလောက်ကအခုကြီးခေါ်ကိုယ့်ရဲ့ကိုယ့်ရဲ့ personality နဲ့ကိုယ့်ရဲ့ပုံစံကိုကြည့်ပြီးတော့မှလှုပ်ရှားမခေါ်ရင်ကိုယ်ချုံပြီးချုံရင်းပဲဖြစ်တယ်။ကိုယ့်ရဲ့ကိုယ်ကိုယ်ဟာအားလုံးတို့ဒီကြည့်လည်းလည်းပတ်ပြင်ကြပါကိုယ်ကမှာသွားပြီးတော့မှတန်တော်ဒီဒီစာပြီးတော့တပ်ပလိတ်လေးရိုက်ကြည့်လို့လည်းရတယ်ဂျော့ပတ်ပေါ်တက်ပြီးတော့လည်းစာဖတ်လို့ရရတယ်ဟိုးတို့ငယ်ငယ်တုန်းကလို့လည်းလည်းရပါအဖလို့ရပါဘလို့အပ်တဲ့ဟာတွေနဲ့အဆောက်အအုံဆောင်ရွက်တဲ့ပုံစံတွေရတာချက်တကယ် professional တဲ့စာဟာလို့လေးအခုအားလုံးကိုဖြေထားကြပါလို့အမကတော့တန်ဖြစ်ချင်တာပေါ့နော
်မတင်ချင်းကတော့အစိုးရကတိုင်းဒေသကြီးနယ်ပြည်နယ်တွေမှာအလုံးကန့်ခွင့်လန်းတွေဖန်တီးပေးဖို့မျှော်လင့်နေပါတယ်
။ကိုယ့်ဖက်ကလည်းတနင်္ဂနွေနေ့မှာထားကြဖို့ရယ်ပြီးတော့ဒီလုံးကန့်ခွင့်လန်းကနေပြီးတော့လည်းတနင်္ဂနွေဒီလိုအတက်လေးတွေ့ကျူးစားတဲ့လူတွေအတွက်နေရာတစ်ခုထပ်ပေးဖို့ပေါ့နော်အစိုးရအနေနဲ့လည်းကြီးနေပေးဖို့ပြီးတော့ဒီကိုယ့်နေ့နေ့ဆက်တဲ့နေရာမှာအလုံးကန့်ခွင့်လန်းတွေပို့ပြီးတော့ရဖို့ပေါ့ဒီကိုယ့်ရဲ့ပြင်မယ်အလားကြီးဖြစ်တိုင်းအလားကြီးဖြစ်အကုန်လုံးကအဲ့လိုမျိုးသူဟာနဲ့ဒီထပ်ပြီးနိုင်ဖို့ပေါ့နော်အဲ့လိုမျိုးရှိနေနေလို့ဆိုတော့ကျင်းနေပါလိမ့်လို့အခုချိန်မှာဆက်လို့လဲဆိုတော့တစ်ခါပြောတဲ့အတိုင်းပဲရုံးပေါ်မှာပဲအဲ့လိုဒီများနေရောဒီရားချက်ပြီးတော့အမှတော်လေးကြတယ်အဲ့လိုမျိုးအခုဒီမှာဒေတာမှရှင်လို့လုပ်ရတယ်နာဒီမှာဘယ်လိုလဲနော်ငွေတွေပေါ့အကြီးကားငွေတွေလက်တွေလို့ခေါ်ပြီးတော့အဲ့လိုလုပ်ပေးမယ်ဆိုလို့ရှင်တော့ဒီဆိုးတွေလည်းနေလာမယ်လို့ညီမအနေနဲ့တော့အဲ့လိုပဲခံယူပါတယ်
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးတန်မှအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းတို့ဖြစ်ပါတယ်။ဒိုးတန်အတန်းနဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud, YouTube, အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့အသက်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့ဖြစ်ပါစေရှင်။
ဒီ American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒီမြန်မာဘက်ကနေပြီးတော့ထုတ်လွှင့်တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်သားညဦးပါ။ COVID-19 အရေးပေါ်အခြေအနေအရဒီထုတ်လွှင့်နေကြတဲ့အလီလိုက်အစီအစဉ်စာစနေနေ့ညစနေကန်းအစီအစဉ်ကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ဒီတစ်ပတ်တွင်ထူးခြားတဲ့သတင်းကတော့ပြီးခဲ့တဲ့ရက်ပိုင်းကပဲဖားကတ်မှာမြေပြူပြီးတော့လူအယောက်200လောက်သေဆုံးသွားတဲ့ကိစ္စပါဒီသေဆုံးသွားခဲ့ကြတဲ့ရေမစေးကြောက်လုတ်သားတွေရဲ့ BNI ရဲ့ကာကွယ်ရေးဒါပြင်ဒီအဖြစ်အပျက်မှာဘယ်သူတာဝန်ရှိသလဲဆိုတာနဲ့ပတ်သက်ပြီးတော့ဒီကချင်ပြည်နယ်ကအမျိုးသားလွှတ်တော်ကုစလေဥက္ကမောင်မြင့်နဲ့ဖားကတ်ဒေသအခြေစိုက်သတင်းတောက်ကုစောမိုးထက်တူနဲ့ဆွေးနွေးတော့မှာဖြစ်ပါတယ်ကျွန်တော်အရင်ဆုံးဥက္ကမောင်မြင့်ကိုမေးချင်ပါတယ်ခင်ဗျပြောရမယ်ဆိုရင်တော့ဒီကိစ္စကလူပေါင်းအခုဆို200နီးပါးပေါ့နော်100ကျော်200နီးပါးရှိသေးတဲ့ကိစ္စပေါ့ဒါကသဘောကပ်ပြီးကြောင်းလည်းမဟုတ်ပါဘူးဒါလူလုတဲ့ကိစ္စဆိုတော့ဒီကိစ္စမှာစီးပွားရေးကုမ္ပဏီတွေမှာတာဝန်ရှိလားအစိုးရဘက်ပိုင်းကပဲစီမံခန့်ခွဲမှုအားနည်းလို့ဖြစ်တာလားဥက္ကဘောင်မြေဒီဖြစ်ပျက်တဲ့ပတ်သက်လို့ဘယ်လိုများချုပ်ပြီးသုံးသပ်မိလဲခင်ဗျာ
ကျွန်တော်လွတ်တော် 2015 စကတည်းကကျွန်တော်တို့က 2016-17 လောက်မှာကျွန်တော်တို့က PRD ကကျောင်းဆင်းလွန်ကျူတူးဖို့မှုကိုကျွန်တော်တို့ကတ်တပ်ဖို့အတွက်အကြီးစားတူးဖို့မှုတွေကျွန်တော်တို့ပိတ်သိမ်းလိုက်ပါတယ်။အဲ့ဒီမှာကျွန်တော်အလက်စားကိုပဲကျွန်တော်တို့ခွင့်ပြုထားတယ်။အဲ့ဒီဥပဒေက2019 January မှာဆိုလို့ရှိရင်တမရလက်မှတ်ထိုးပြီးမှဥပဒေထုတ်ထားပြီးပါပြီ။အဲ့ဒီဥပဒေကပါလဲဆိုလို့ရှိရင်ဧက50တရားတွေကိုပယ်ဖျက်ပြီးတော့မှာကျွန်တော်5ဧက3နှစ်3ဧကနဲ့နည်းတဧက3နှစ်အဲ့လိုကျွန်တော်တို့ဥထွက်ပြီးပြီ။အဲ့ဒီဥစား2019မှာထွက်တဲ့အချိန်ဒီဥစ္စာကိုကျွန်တော်တို့ကကျင့်သုံးလိုက်ရင်ဒီဥစ္စာတွေကအလုံးဝဖြစ်လာစရာအကြောင်းမရှိတော့ဥအဲ့ဒါကိုကျင့်မသုံးမဲနဲ့ user regulation ဤဥပဒေလိုနေတယ်ဆိုမှချိန်ဆွဲနေတဲ့အချိန်ကျတော့ဒီအကြီးစားတွေကဘာမှဆိုအမိတ်နဲ့ဒီဥစ္စာတွေကိုပယ်ဖျက်လိုက်ရတော့မှာကျွန်တော်အလတ်စားတို့အသေးစားလက်လုပ်လက်စားတွေကိုပဲသူတို့ခွင့်ပြုရတော့မှာအဲ့ဒီကိစ္စလေးကြားထဲမှာဝန်ကြီးဌာနတွေကတော့ပုံလုံးကြီးနည်းနည်းလုံထုတ်လုံးကြီး process ပေါ့နည်းနည်းကြာနေတဲ့အတွက်သူတို့ဖြစ်သွားတာပါကျွန်တော်လည်းအဲ့ဒါကိုစိတ်မပေါ့အဲ့
တော့ပြောရမယ်ဆိုလို့ရှိရင်ခုလကဥခမောင်မြေပြောရဆိုရင်ဤဥပဒေမထွက်နိုင်တဲ့အပြင်ကိုအာဏာပိုင်တွေဘက်ကလုတ်တအားနေတယ်ပေါ့ဒီနေရာမှာကျွန်တော်တို့ပြီးခဲ့တဲ့တလောတုန်းကဒီဖားကန့်ကြောက်တွင်းနေတဲ့ပတ်သက်လို့ခဏရက်ထားဖို့ဆိုပြီးတော့သူတို့ညွှန်ကြားချက်တွေထုတ်သေးရလို့ကျွန်တော်သတိထားမိပါတယ်အဲ့ဒါဘယ်လိုဖြစ်လို့ပြန်ဆပြီးတော့လုတ်ဖြစ်နေကြတာလဲ
အဲ့ဒီဥစားလဲတကယ်တော့ကျွန်တော်တို့ကဒီ3လဆိုတဲ့ဟာပိတ်တာကိုကျွန်တော်တို့ကဒီအမျိုးသားလွတ်တော်ပြည်သူလွတ်တော်အဲ့ဒီကနေပြီးတော့မှဒီသက်ဆိုင်ရာတရားစတဲ့တပါးဝန်ကြီးဌာနကိုတင်ပါတယ်အဲ့ဒီမှာကျွန်တော်တို့အောက်ခြေပြည်တဲ့အတွက်ဒီဥစားဘယ်လိုမလုပ်တင်ပါဘူးဘာကြောင့်လဲဆိုအဲ့လိုပိတ်လိုက်တယ်ဆိုလို့ရှိရင်ရင်မစေးတွေပါတွေကအဲ့ဒီမလုပ်တဲ့နေရာမှာလွတ်လပ်တဲ့နေရာမှာသူတို့ကဝင်ပြီးတော့မှတူးတက်ပါတယ်ဒီဟာတူးလို့ရှိရင် user နှစ်ဆင့်နှစ်တိုင်းလဲပြိုနေပါဆိုကျွန်တော်ကကန့်ကွက်ပါတယ်ဒါပေမဲ့အဲ့ဒါကိုသူတို့အနေနဲ့ကတော့ဒီဟာပိတ်လိုက်တာသိကောင်းတယ်ပဲထင်နေတာအမှန်ပါတော့ဒီဥစ္စာကကျွန်တော်တို့အတွက်အန္တရာယ်ရှိပါတယ်ဘာကြောင့်လဲဆိုဒီမှာလုပ်နေတဲ့ကုမ္ပဏီက၄-၅ခုပဲရှိတော့တယ်ကျန်တဲ့နေရာကရေအိုင်ကြီးတွေဖြစ်နေပြီလ လောလောလတ်လတ်လှုပ်ထားပြီးတော့မှရက်ထားတာက၄ခုပဲရှိတယ်ဆို၄ခုမှာကသူတို့ကနေရာတွေပတ်ဦးကြတာပေါ့ဗျာဇူလိုင်၁ရက်မှာစိုင်းမှာပိတ်တဲ့ချိန်မှာဇူလိုင်၂ရက်မှာသူတို့ကဝင်သွားကြတယ်အဲ့ဒီဝေခါဒီလုတ်ွက်တဲ့ကိုဘာကြောင့်လဲဆိုအဲ့ဒီကကုမ္ပဏီကလည်းအကုန်လုံးသူတို့စိတ်ရတဲ့နောက်ဆုတ်သွားပြီဘာမှမရှိတော့ဆိုတော့ထွက်သွားတာနဲ့မိနစ်၅နာရီလောက်ကလေးဝင်သွားပြီးမှနေရာဦးကြတော့ပေါ့ဗျာသူသူခုမဲ့ငါတူးမဲ့ဆိုတော့နေရာအဲ့မှာတတ်မှတ်ကြပြီးမှအဲ့လိုပြဲလို့တတ်မှတ်ကြတော့မှ6နာရီခွဲလောက်မှတပတ်လောက်ဈေးရလောက်မိုးရွာထားတဲ့အတွက်အဲ့ဒီအကြောင်းကနေရေဝင်ပြီးတော့မှရေသားဆိုင်တူးကြီးကပြုတ်ကျလာတာပေါ့ဗျာရေတွေကိုအဲ့ရေတွေကနေပြီးတော့မှဆူနာမီလိုင်းလိုရိုက်ပြီးတော့မှနိုင်ငံကိုရိုက်လိုက်တယ်အဲ့ဒီကမ်းစက်မှာရှိတဲ့ပြေးနေကြတဲ့လွတ်နေတဲ့ရေမစေးတရားလဲအဲ့ဒီနိုင်ငံကနေတချင်ပြန်ရိုက်ကြလာတဲ့ရေနဲ့တူပါလာပြီးမှအဲ့ကန်ထဲမှာရှုနေရှုကန်ထဲမှာရေနဲ့တည်ကြတာပေါ့ဗျာအဲ့လိုနဲ့ပဲသူတို့အဆုံးပါလွားကြတာပ
ါဟုတ်ကဲ့
ကဲကဲတော့မပိတ်ဖဲနဲ့ဆိုလို့ရှိရင်ပြီးတာကသူတို့တူးခိုင်းနေဆိုလို့ရှိရင်မိုးရွာလာနဲ့သူတို့လည်းကုမ္ပဏီလည်းစောင့်ရှောက်နေရတဲ့ဆိုလို့ရှိရင်ဘယ်သူမှမဝင်ကြပါဘူးဥကတော့ကုမ္ပဏီဖြတ်ခွာလာတဲ့အတွက်လစ်လက်တဲ့နေရာမှာဝင်သွားတာဖြစ်ပါတယ်
အရှိကုမ္ပဏီတွေကထွက်သွားပြီးတော့ကုမ္ပဏီကမလုပ်နိုင်တဲ့နေရာမှာဘယ်သူကဝင်လုပ်တာလဲကျွန်တော်နည်းနည်းမရှင်းလို့အဲ့နေရာမှာ
အဲ့ဒီနေရာမှာကုမ္ပဏီကထွက်သွားတော့ပေခွန်နေရာလောက်နေတဲ့နေရာမှာပြီးရင်ဈေးဆိုတာသဘောကကြောက်လေးပါလေးနည်းနည်းကြောက်ကြိုးလေးကြာမယ်ပါကြာမယ်ဆိုမှထင်ပြီးတော့မှသူတို့ကဝင်ပြီးတော့မှလက်လုံလက်စားလေးတွေပြီးရင်ဈေးလေးတွေအနေအဝင်ယူကြတာပေါ့ဗျာ
ဟုတ်ကဲ့ကျွန်တော်ကုဇော်မိုးထက်ကိုမေးချင်ပါလေကုဇော်မိုးထက်ခုနကဥက္ကမောင်မြစ်ကိုမေးထားတဲ့မေးခွန်းနဲ့ပဲကျွန်တော်ပြန်ဆချင်ပါလေအခုဒီလူ200လောက်သေဆုံးခဲ့တဲ့ကိစ္စမှာကုဇော်မိုးထက်အမြင်ကျွန်တော်တို့ကလူတခုခုအပြစ်တင်တာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ကတာဝန်ယူမှုတာဝန်ခံမှုရှိတဲ့စနစ်အတည်းအနေနဲ့ဘဒူးပါဘလူနေရာမှာတာဝန်ရှိတယ်လို့ယူဆပါလေကုဇော်မိုးထက
်အဲအဓိကအကတော့ဟိုကျွန်တော်တို့လက်ရှိအုပ်ချုပ်နေတာကျွန်တော်တို့ဒီကျွန်တော်တို့အစိုးရပဲတင်တော့အဲ့ဒီအစိုးရမှာလည်းသူကဒီသူအပိုင်းကြီးရှိတာပေါ့နော်အဲလက်ရှိကျွန်တော်တို့ဒီဖားကတ်မှာ6စင်းတူးတယ်ပေါ့နော်ဟုတ်ပြီ6စင်းတူးတာကအရင်ဦးသိန်းစိန်အစိုးရလက်ထက်မှာအဲဒီလိုပဲပေါ့နော်ဒီဟိုဧက50ဟိုဧက100တို့ပေါ့နော်အဲ့လိုမျိုးဒီ2016မှာဆိုတက်တန်းတိုးပေးခဲ့တာပေါ့ဒီ6စင်းကိုအမှန်ကတော့လက်ရှိ6စင်းတူးနေတဲ့လုပ်ငန်းရှင်တွေနဲ့အာဒီအာနာရှင်အာဒီဟိုဦးသိန်းစိန်ပေါ့ဦးသိန်းစိန်ဒီမိုကရေစီအစိုးရနဲ့လဝါရိုက်ပြီးတော့မှာဒါကြီးတိုးသွားတာတိုးသွားတဲ့အခါကျတော့လက်ရှိဒီကျွန်တော်တို့ဒီတက်လာတဲ့အစိုးရတိကသူ့ရဲ့စီမံအုပ်ချုပ်မှုအောက်ကိုဒီဟာတွေရောက်လာတယ်စီမံအုပ်ချုပ်မှုကိုရောက်လာပြီဆိုတဲ့အခါကျတော့သူတို့ဘလို့ပဲတူးနေပြီလက်ရှိသူတို့တူးနေတဲ့ဥပဒေအရကိုဟိုအရေးမဆောင်လိုက်တာမျိုးမရှိဘူးဖက်ကမှာကြောက်စိတူးတဲ့ကုမ္ပဏီအားလုံးဥပဒေမချိုးဖောက်တဲ့ကုမ္ပဏီတစ်ခုမှမရှိဘူးဒါပေမဲ့ဘယ်ကုမ္ပဏီမှအရေးကမရှိဘူးတက်တာအဲ့တော့ဘာလဲဆိုလို့ရှိရင်အခုကုမ္ပဏီတွေကြောက်စိတူးနေတယ်တတ်မှတ်လုပ်ွက်မှာသမဆက်ရအောင်တော့မယ်ဆိုတော့ဥပဒေတွေညဥပဒေတွေရှိပြီးသားအဲ့တော့ဟိုအဲ့ဒီဟာတွေကိုလက်ရှိအစိုးရရဲ့လုံခြုံရေးရှိတဲ့လူတွေအဲတပ်ဆိုင်ရာဌာနအားလိုက်အဖွဲ့အစည်းတွေကလက်လျူရှုနေတယ်လက်လျူရှုတဲ့အခါကျတော့မဖြစ်တင်တာတွေဖြစ်တာပေါ့ဒီစီးကားမဲ့ဒူဖော်မှုတွေအဖက်တွေကဘာဖြစ်လာလဲဆိုလို့ရှိရင်အဲကျွန်တော်တို့ဒီကြောက်စိမ်းကံပါးကြီးတွေဖြစ်လာတယ်ပေါ့နော်ကြောက်စိမ်းကံပါးကြီးတွေဖြစ်လာတယ်နိုင်ငံကြီးတွေဖြစ်လာတယ်ကျွန်းကြီးတွေခြံကြီးတွေဖြစ်လာတယ်ပေါ့နော်အဲ့တော့အဓိကကျွန်တော်ချုပ်ပြီးပြောရရင်အဲဒီကြောက်စိမ်းဒူဖော်မှုနဲ့ပတ်သက်လို့ရှိရင်အဲ့ဒီအစိုးရဟာလက်ရှိသူတို့ရဲ့လုံခြုံခွင့်သူတို့ရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့ဒီကြောက်စိမ်းတုပ်ပေါ်ရဲ့လုပ်ငန်းတွေကိုဘာကြောင့်နိုင်မကင်နေမကင်တွေ့နိုင်တာလဲပေါ့နော်အဲ့တော့ဥပဒေအတိုင်းမလုပ်တဲ့ကုမ္ပဏီတွေကိုဟာလာဘာကြောင့်အရေးမူတာလဲဒါကျွန်တော်သေးတာဘာပြောရဲတဲ့အချက်ပေါ့နော်အဲ့တော့ဘာလဲဆိုတော့ဒီလုပ်ငန်းရှင်တွေကိုဟာလာဥပဒေဘောင်အတွင်းကနေမှအဲဒီဂုဏ်သိက္ခာရှိရှိလုံခြုံနိုင်အောင်အစိုးရအနေနဲ့စီမံဆောင်ရွက်ပေးဖို့လိုအပ်တယ်လို့ဒီအခြေခံလူတန်းကဒီမစေးတပားတွေကိုလေဥပဒေဘောင်အတွင်းကနေမှဟာလာဂုံတက်ခါရှိရှိဟာလာလောက်ကန်စားတော့နိုင်အောင်ကြောက်စိမ့်နဲ့ပတ်သက်တဲ့လုပ်ငန်းတွေကိုလောက်ကန်စားတော့နိုင်အောင်အစိုးရဓာစီမံခန့်ခွဲဖို့အဲဒါပြက်ပွက်နေတဲ့အတွက်ဒါဒီဖြစ်စဉ်တွေဖြစ်တာလို့ပဲကျွန်တော်ကတော့ပြောချင်တယ်အဲ့တော့ဘယ်သူမှတာဝန်ရှိလဲဆိုတော့ကျွန်တော်တို့အုပ်ချုပ်နေတာအစိုးရဖြစ်တဲ့အတွက်အစိုးရမှာပဲတာဝန်ရှိတဲ့လူပဲပြောချင်ပါတယ်
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ဥက္ကမောင်မြေကဘယ်လိုယူဆပါလဲခင်ဗျာအကူဆုံးမှုထက်ပြောတာကတော့ဒီလုပ်ငန်းရှင်တွေအပေါ်မှာသေချာအာဏာပိုင်တွေနဲ့မကင်တွယ်နိုင်ဘူးပေါ့နော်ဥက္ကမောင်မြေအမြင်သိချင်ပါတယ
်ကျွန်တော်တို့ကဒီဥပုံ2စနစ်ပေါ့ဗျာတူးတဲ့ mind design က open pick ဆိုကလေးကကျွန်တော်ကသိပြီးသား user ကခင်းလင်းပွင့်တူးတယ်ဆိုကလေးကဒီကအန်ဒီယာသိရှိတယ်ဆိုတော့ကျွန်တော်သိပြီးသားအန်ဒီယာရှိတဲ့အတွက်ဒီဟာကိုကျွန်တော်တို့က ြုပြင်ပြောင်းလဲခြင်းနဲ့နောက်တဘာဝလည်းပတ်ဝန်းကျင်နဲ့အကြီးကြီးဆုံးနောက်ပြီးတော့မှဒီဥစ္စာကလည်းဧက50တရားဆိုတာလည်းတကယ်ကိုဟိုတဘာဝပတ်ဝန်းကျင်နဲ့မကဘူးကျွန်တော်တို့ရှိသည်မြ၄တုရည်တုပါအကုန်လုံးကဒုက္ခရောက်တယ်ဘာလို့လဲဆိုအဲ့ဒီကရှင်ပြလာတဲ့မြေစာတရားဥရချောင်းနဲ့ရောက်တယ်နောက်ပြီးတော့မှဒီမြေစာတရားကျွန်တော်တို့ဟိုဖက်ကဆိုင်တောင်လုံးကင်းမှဆိုရွာတွေကအကုန်လုံးဒီမြို့တွေကမြေစာပုံအောက်နားမှာနေကြရတာအလုံးကမြေစာပုံကြီးတွေကန်ရံပြီးတော့မှအဲ့ဒီနားမှာနေရတာဒီမြေစာပုံကြီးတွေပြုံရင်ပတောင်မှကျွန်တော်တို့ဖက်ကလုံးကင်းဆိုင်တောင်မှရှိတဲ့လူတွေအလုံးသိနေတယ်ညာသူပြဿနာဖြစ်နေအဲ့ဒါကိုကျွန်တော်မြင်တဲ့အတွက်ကျွန်တော်တို့ကဥပဒေအနေနဲ့ဒီကြီးစားရုပ်ပဲဖြတ်ပြီးတော့မှအလတ်စား၅ရက်၃ရက်နေကတေကလည်းအဲ့ဒီမှာမိုင်းဒီဇိုင်းကကျွန်တော်တို့ပြောင်းမလဲဆိုတော့ကျွန်တော်တို့ underground အနေနဲ့ကျွန်တော်လုပ်မယ် underground အနေနဲ့လုပ်ရင်ဒီမြေစာတွေလည်းပြည့်စရာမလိုတော့ဘူးထို့တူဒီကြောက်အထွက်ကလည်းပေါက်ထဲမှာပဲကိုယ်ကောင်းဘူးဘူးဘူးဘူးရှာဖွေသိမ်းချထားနိုင်တယ်နောက်မှမြေစာပုံမရှိတဲ့အတွက်ဒီရေမစေးဆိုတာလည်းမရှိတော့ဘူးရေမစေးတွေကိုလည်းကျွန်တော်တို့ကသူတို့ရဲ့အတက်မွန်းကြောင်းလုပ်ပေးဖို့အတွက်ကျွန်တော်တို့သူတို့ကိုတရိတ်ကမှတပိုင်းတနိုင်နေနဲ့ကျွန်တော်ချက်ထားပေးပြီလက်လုလက်စားလုခိုင်းထားပေးပြီအဲ့လိုကျွန်တော်က transition နဲ့သွားနေတာ mind design ကတော့ကျွန်တော်တို့ကြောက်ပြီးတွေ twin two လို့ပေါ့ဗျာအဲ့လို underground two နဲ့ပြီးတော့မှဆိုလို့ရှိရင်ကျွန်တော်တို့ဒီမှာတော့တော်တော်လေး underground two နေတာလေကျွန်တော်သွားလေ့လာတယ်တံပေါင်းနေပါနဲ့သူ့ရဲ့ချင်းကြတံပေါင်းနေပါနဲ့တိဆောက်ပြီးတော့မှတုတ်တဲ့ချင်းကြတော့တော်လေးအဆင်ပြေပါတယ်။အဲ့ဒီကိုကျွန်တော်ဖြစ်စေချင်တယ်။ကျွန်တော်တို့ဒီလောက်ွက်လျှောက်ရင်တောင်မှကျွန်တော်တို့က mind design EMP SI တို့ပါတော့ဒီ mind design ကိုကျွန်တော်က first priority နေနဲ့ဒီ underground to pass ဆိုလို့ရှိရင်ကျွန်တော်တို့ကချင်းချက်မရှိသူတို့အရင်ပေးမယ်။ open pick ဆိုလို့ရှိရင်ကျွန်တော်ကသူတို့တော့နည်းနည်းစီစီဘီမှာပေါဝင်ရင်ပါညာ EMP တွေနဲ့ညနေမှာလုပ်ပြမယ်အဲ့လိုကျွန်တော်လုပ်ထားပါတယ်ကျွန်တော်ကဒီဥစ္စာကိုလုံခဲ့တဲ့ကျွန်တော်နှစ်20လောက်ကလေးဖက်ကရောက်ကလေးကကျွန်တော်ကြိုးစားနေတာပ
ါကုသမှုတက်ခုနထောက်ပြတဲ့ထဲမှာလုပ်ငန်းရှင်တွေဘက်ကလည်းစီကံမလိုက်နိုင်ဘူးအစိုးရတွေဘက်ကလည်းခုနပြောလို့သေချာချာပိုင်မနေနိုင်ဟိုမကင်တွယ်နိုင်ဘူးဒီအခြေအနေထောက်ပြတယ်ထွန်းဒီတူပဲကျွန်တော်တို့ဒီရေမစေးလုတ်သားကြီးကိစ္စပါရေမစေးလုတ်သားကြီးရဲ့လုံခြုံရေးအတွက်အထူးစီမံဓာတ်တွေမရှိဘူးလားခင်ဗျာ။ဘာလို့ဆိုတော့ဒီတည်ဆုံမှုတွေဒီမြေပြိုမှုတွေတည်ဆုံမှုတွေကအထက်ထက်ဖြစ်နေတော့ဒီရင်ဆေးလုပ်သားတွေတည်းလုံခြုံမှုနဲ့ပတ်သက်လို့ရောဘာတွေဆောင်ရွက်ထားတာရှိပါလဲ။အဲ့ဒါတွေကလုံလောက်မှုရှိရလားခင်ဗျာ
။ရင်ဆေးလုပ်သားတွေနဲ့ပတ်သက်လို့ကတော့ဘာတစ်ခုမှမရှိဘူးလို့ပြောလို့ရတယ်။အလုံးသမားအခွင့်အရေးလုပ်ငန်းခွင့် safety ပေါ့နော်။ဘာတစ်ခုမှမရှိဘူး။ကျွန်တော်တို့2015ဒီကန်ထာစုပြောင်းစုပေါင်းနေတာကိုငွေချမှုဖြစ်စဉ်ကနေကဒါဖက်ကမှာဒီလိုမျိုး land slide ဖြစ်လို့ရှိရင်ဒီလိုလူတွေဆုလိုက်ပြုံလိုက်အဲတည်တတ်တယ်ဆိုတာကလည်းဒါမြန်မာနဲ့မဟုတ်ဘူးကမ္ဘာလုံးနဲ့ပြီးဒါမဲ့အစိုးရကဒီနေ့ချိန်ဒီလူတွေနဲ့ပတ်သက်ပြီးတော့ဘာမှကြိုက်ပဲဖြစ်ရှင်းတာမရှိဘူးပေါ့တော့အဲ့တော့ဘာလဲဆိုတော့ဒီရေမစေးတမားတွေ2015ခုအဲကန်ခါဗီဇာပုံဖြစ်ပွားပြီးတဲ့နောက်ပိုင်းကျွန်တော်တို့လက်ရှိဂျီမာတက်ဆိုင်ရာဌာနတွေကပြုစုထားတဲ့စည်းရင်းတွေပေါ့နော်ဒီလူမှုကူညီအသင်းကပြုစုထားတဲ့စည်းရင်းတွေရဲစခန်းတွေကပြုစုထားတဲ့စည်းရင်းတွေရဆိုရှင်ဒီတော့600ကျော်ပါတယ်။ဒါတည်ဆုံးသွားတဲ့ဒီပေါ့နော်ဒီ2015ကနေခု2020အတွက်ပေါ့ဒီနေ့ဖြစ်တဲ့ဖြစ်စဉ်အတွက်ပေါ့နော်အဲ့တော့ဗာလဲဆိုတော့အဓိကကျွန်တော်တို့ပြောချင်တာကဒီရေမစေးသမားတွေဒီလိုတည်သွားတဲ့600ကျော်ဆိုတာကလည်းဒီအစီသမားအများစုပဲဒီကြောက်စင်းဒီဘိုင်းဒီလုပ်ငန်းတွေနဲ့ပတ်ဆက်ဆက်တဲ့ဆိုတာကတည်ဆုံးမှုပေါ့အဲ့တော့ကုမ္ပဏီဝန်ထမ်းတွေတည်တဲ့ဟာကနည်းတယ်အဲ့တော့ကုမ္ပဏီဝန်ထမ်းတွေတည်သွားပြီဆိုလို့ရှိရင်ကုမ္ပဏီတွေကခုနာကြီးရွယ်ဖြစ်ဖြစ်ဒီညနာကြီးလိုပဲပြောပြောပေါ့နော်။တိန်း100ကဒီ300 200အဲ့လိုမျိုးမျိုးပြေးကြတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ဒီရေမစေးလုပ်သားတွေကအကုန်လုံးခွင့်ရေးဆုံးရှုံးနေတယ်။ကြောက်ကောင်းတည်းလို့ရလာပြီဆိုလို့ရှိရင်လည်းထိုက်ထိုက်တိုင်တိုင်သူတို့ဘာသူခံစားဖို့မရှိဘူး။တကယ်တကယ်ဟိုဒီလိုအစိုးရတန်တွေကိုကြတော့ဒီရေမစေးလုပ်သားတွေပဲခံရတယ်ပေါ့နော်။ဒီရေမစေးလုပ်သားတွေကိုနောက်ကနေကြိုက်တွေ့တဲ့ရေမစေးလောပန်းတွေကခုလိုရေမစေးလုပ်သားတွေတည်သွားတဲ့အပေါ်မှာအဲဘယ်လိုတောင်းဝန်ယူမှာလဲ။လူမှုရေးရတာဝန်ယူပါလားဥပဒေချောင်းရတာဝန်ယူပါလားပေါ့အဲ့ဒီဟာဒီမှာလည်းအစိုးရကခိုက်တယ်ဘူးအားနည်းဆိုတခါမှမရှိသေးတာပေါ့နော်အဲ့ဒီအပိုင်းဒီမှာအစိုးရကတခါမှဒီဟာဒီနဲ့ပတ်သက်ပြီးတော့ပြောတာဆိုတာမကြားဘူးစဉ်းစားပြီးတာမကြားဘူးပေါ့နော်အဲ့တော့ဒီရေမစေးတွေကိုဟာလာတည်ဆုံးမှုတွေရှော့ချဖို့ဆိုလို့ရှိရင်ရေမစေးတွေငွေတဲ့လောဘတွေကရေမစေးတွေကိုတာဝန်ယူဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ် ဓမ္မတာနေတာကိုယ်အင်အားရှိတဲ့ကြီးမစည်းဘူးအန်ဒီရှိတဲ့နေရာကိုမသွားဘူးမလာဘူးမရှာဘူးမသူ့ကိုဒါတွေကိုထိန်းကြောက်လာမယ်အဲ့လိုပုံခဲနဲ့ကြောက်ကောင်းရရင်ပြီးရောမင်းတို့ကြိုက်တဲ့နေရာရှာမင်းတို့ဟာလာသေလဲငါလည်းမဆိုင်ဘူးသေရင်တော့အဲဟိုလာငါရောစရာလည်းမလိုဘူးငါဗမာတာဝန်ယူစရာလည်းမလိုဘူးပေါ့နော်အဲ့ဒီပုံစံမျိုးတွေမျက်နှာလဲခဲပစ်လုံနေတဲ့အခါကျတော့အာကျွန်တော်တို့ဒီမစည်းဒီဒန်စာဒီအခြေခံဒီဒန်စာတွေမှာကအဲ့ဒီဆုံးရှုံးမှုတွေကိုလောအားဆုံးရှုံးမှုတွေကိုရရှိလာတဲ့ကြောက်စင်းရဲ့ဒါဒီခေါင်းပုံဖြတ်မှုတွေကအနေနဲ့ခံနေရတဲ့အတွက်ဒီဟာဒီကိုအစိုးရကတိတိယောက်ယောက်ကင်ပြီးဖြေရှင်းဖို့တော့လိုအပ်ပါပြီအစိုးရကပဲလုပ်နေတာပေါ့တခြား NGO IGO အဖွဲ့အစည်းတွေကဒီမစည်းတွေနဲ့ပတ်သက်ပြီးတော့ဘာတစ်ခုမှလုပ်ပြီးတာဒီခါကမှမရှိသေးဘူးကြာ
အဲ့မှကျွန်တော်တစ်ခုမေးချင်တာကဒေါ်ဆန်းစုကြည်ဆွနူးဝဲပေါ့နော်ဒေါ်ဆန်းစုကြည်နဲ့ဆောက်လုပ်ရေးလုပ်သားတွေကိစ္စဆွနူးဝဲမှာဒေါ်ဆန်းစုကြည်ကဒီဖက်ကန်ကိစ္စနဲ့ပတ်သက်လို့မှတ်ချက်ပြောသွားပါတယ်အဲ့ထဲမှာကျွန်တော်နဲ့နှစ်ချုပ်ပြောရင်အခုဒီကွယ်လွန်သွားတဲ့သူတွေတဲမှာတရားမဝင်တူးနေတဲ့သူတွေအတော်များများပါပါတယ်တရားမဝင်သွားပြီးတော့ကြောက်တူးနေတယ်ဆိုတာဟာတရားဝင်အလို့ရှာဖို့ခက်ခဲနေတဲ့အခြေအနေတွေကိုကျမတို့နိုင်ငံမှာအတိုင်းအတာတစ်ခုထိရှိနေတယ်ဆိုတာဖော်ပြနေတာပါတယ်သူပြောသွားပါလေအဲ့တော့ဒီနေရာမှာကျွန်တော်သိထားမိတာကဒီရေမစေးလောက်သားတွေကတရားမဝင်ဆိုတဲ့ပုံစံမျိုးဖြစ်နေတယ်ခင်ဗျာအဲ့တော့အဲ့ကိစ္စအဲ့ပြဿနာကြီးကဘယ်လို့မှရှင်းလို့မရတော့ဘူးလားဖားကတ်မှာကိုစော်မုတ်တက်
တရားဟာတရားမဝင်ဆိုတာကအဲကျွန်တော်တို့ဖားကတ်မှာကကြာပြီကြဘယ်ကဟိုတော့မဆိုလို့ရှိရင်သူကဟိုဒီကျဲဥအစရှာမရတယ်လို့ပဲအဲ့တော့ဒီရေမစေးလောက်သားတွေကဒီကျောက်စင်းတူဖို့ရေကုမ္ပဏီတွေကစုပြင်းကြီးစားပုံဒီမှာဒါရှာကြတယ်ပေါ့နော်အဲစုပြင်းကြီးစားသူကရှာကြတယ်စုပြင်းကြီးစားပုံဒီကဒီဥသိမ့်သိမ့်ဆိုတာဟိုတက်လာပြီးတဲ့နောက်ပိုင်းကျောက်စင်းတူတဲ့ပုံဒီကကြီးစားတွေမတော်တော့အဲသူတို့ရဲ့သူတို့ရဲ့ဒီဧသတွေရာပေါင်းများတဲ့ဟိုအဝင်းနေထဲမှာပဲအဲထည့်ထားတယ်ထည့်ထားပြီးတော့မိုးရင်းရောက်လို့ရှိလို့ရှိရင်ရှာတယ်ပေါ့နော်မိုးရင်းရောက်လို့ရှိရင်အစ်စီရှာတယ်ပေါ့ဟိုကျင်းထဲမှာမတူဘဲနဲ့အဲ့တော့ရေမစေးလူတန်းသားကကြီးစားပုံကြောက်တယ်မိသားစုပျောက်သွားတဲ့ခါကျတော့ဘေးကိုရောက်လာလဲဆိုတော့မိသားစုပျောက်တဲ့ခါကျတော့ဒီလုံပတ်တီတွေကိုရောက်လာတယ်လုံပတ်တီတွေကိုရောက်လာတဲ့ခါကျတော့အာဒီမှာလုံပတ်တီတွေတော့မင်းတို့အဲ့လိုလိုအချိန်ပြည့်တော့မရှာနဲ့ငါတို့အချိန်နဲ့သတ်မှတ်ပြီးမြင်ငါတို့စက်ပြီးကားပြီဟာလာနားတဲ့အချိန်စီထိုးတဲ့အချိန်စီဖြည့်တဲ့အချိန်နှစ်နာရီရှိတယ်အဲ့တော့အဲ့ဒီအချိန်လေးမှာဟာလာမင်းတို့ရှာခွင့်ပေးမယ်ဆိုပြီးတော့ဒါကျွန်တော်တို့ကျွန်တော်တို့ delay ထုံးတာပေါ့ကျွန်တော်တို့ data delay ခေါ်တာပေါ့ဒါအာတာပိုင်ဖွဲ့စည်းတယ်လည်းနားလည်းပြီးထားတာအဲ့တော့အဲ့ဒီလိုမျိုးတွေရှာခွင့်ပေးလို့ရှင်လဲစောင့်ဝင်ဒီကြီးချက်တဲလာတဲ့အတွက်အလားကုမ္ပဏီဘိုးတော်ဖောက်တာတွေအလားဒီဆက်ရတရားတွေပြီးရှို့တာမျိုးတွေပေါ့ကုမ္ပဏီနဲ့ဒီမစည်းချမှာ conflict ကြီးဖြစ်လာတယ်အဲ့လိုမျိုးတွေဖြစ်လာတဲ့ခါကျတော့နားလည်မှုအနေနဲ့ပထမတော့တရက်ကိုလက်ချိန်ပေးတာအလားနေ့လည်17နာရီကနေနေ့လည်7နာရီအထိပေါ့နော်အဲညနေ4နာရီနဲ့6နာရီအထိအဲနောက်ပိုင်းမှာကုမ္ပဏီတွေကအဲဒီရေမစည်းသမားတွေကိုအဲ့ဒီအချိန်ကြီးပေါ့ညနေ7ချိန်နဲ့ပြီးတယ်ညနေ7ချိန်နဲ့ပြီးတဲ့ခါကျတော့ရေမစည်းသမားတွေ4နာရီနဲ့6နာရီရှာခိုင်းတယ်ပေါ့နော်အဲ့ဒီလိုမျိုးရှာနေတဲ့ရေမစည်းလူတန်းသားတွေကနောက်ဆုံးဘာဖြစ်သွားလို့ရေသာဘုံပေါ်မှာရှာလို့မရဘူးလုံပတ်ဒီတွေကိုရှာတယ်လုံပတ်ဒီကခွင့်ပြုတဲ့အချိန်ကိုဟလာသူတို့ဝင်ပြီးရှာကြတယ်ရှာလို့ရပြီဆိုလို့ရှိရင်လည်းသူတို့ဝင်ခွင့်ပြုပြီးရှာတယ်ဆိုပေမဲ့ဟလာရှာလဲရှာထိုင်နေတယ်ကြောက်ကောင်းရတယ်ဆိုလို့ရှိရင်တခါအဲအဲ့ဒီမှာရှိတဲ့လုံလုံရေးရေးနဲ့တိန်းတာမျိုးစစ်တပ်နဲ့ပေါ်တိန်းတာမျိုးပေါ့နော်အဲတစ်ဖက်နဲ့တစ်ဖက်ကဘာလဲဆိုတော့ကုမ္ပဏီကဘာပြောလဲဆိုတော့ငါတို့ကနိုင်ငံတော်ကိုကွန်ဆောင်ထားတဲ့အဲ့ဒါလောက်ကွက်ကိုတူးနေတာဖြစ်တဲ့အတွက်ဒီကြောက်ကိုဒီမစေးတွေလက်ထက်ရောက်သွားလို့ချင်းအစိုးရကငါတို့ကိုတရားယူအရေးယူခံရမယ်ပေါ့တခါဒီမစေးတွေဘက်ကကြတော့ခါလဲဆိုတော့မင်းတို့ခွင့်ပြုလို့ဝင်ရှာတယ်အဲ့လိုမင်းတို့ခွင့်ပြုချက်နဲ့ဝင်ရှာတဲ့ဝင်ရှာခိုင်းလို့ရတဲ့ကြောက်ကိုမင်းတို့သိမ်းလို့မရဘူးငါတို့ပဲပိုင်နေရှိတဲ့ဟာမျိုးကြီးဖြစ်ပြီးတော့မှအဲ့မှာကုန်တဲ့ဒီမစေးတွေချမှာပြဿနာတွေဖြစ်တာပေါ့နော
်အဲ့တ
ော့ဘာလဲဆိုတော့ဒီအဲ့ဒီကဒီမစေးတွေခါခုနပြောသလိုဥပဒေအကြောင်းအရာကြည့်တယ်ဆိုလို့ရှိရင်ဒါတမယာရဲ့လုတ်ွက်တဲ့ဝင်လူတာဒီဥရေချောင်းရတရားမဝင်ဘူးမှန်ပါတယ်ဒါပေမဲ့အဲ့ဒီကတရားမဝင်ဝင်တူနေတဲ့ဒီမစည်းကြီးကကျူးလွန်ခြင်းကျူးလွန်နေတာတော့မဟုတ်ဘူးတကယ်ကိုစောင့်ဝင်ပြီးအစမပြေပြီးအလုတ်တိုင်ရှားပြီးဟလာဟိုနေဖြစ်နေတဲ့ဟာတွေပေါ့အဲ့တော့ဟိုတချို့ကလည်းချမ်းသာကြည့်လို့ပေါ့ဒါပေမဲ့လူကတော့ဘာလို့ဆုံးရှိမှာပဲပေါ့လေအဲ့တော့ဘာဖြစ်လဲဆိုတော့ဒီရေမစည်းလူတန်းသားကတရားမဝင်လို့တုံးလို့ရှိရင်အဲမှန်တယ်ဟုတ်ပြီတရားမဝင်ဘူးဆိုတာလေဥပဒေကြောင့်အကြည့်လို့မှန်တယ်ဒါပေမဲ့ညီထင်နေထားအရာဒီသတိလူတန်းသားတွေကိုနိုင်ငံတော်ကဘယ်လိုအလုပ်ကိုင်ရှာဖို့ပြီးမှလဲပေါ့အဲ့တော့ဒီမနေ့ကဖြစ်သွားတဲ့ဖြစ်စဉ်မှာဆိုလို့ရှိရင်လေသူကမြေသာပုံပေါ်မှာရှာတာမဟုတ်ဘူးဗျကုမ္ပဏီကမတူးတော့ဘူးဟလာရေတွေဝင်လို့လုတ်ွက်ကြည့်ထားပြီးခင်ဗျတခါကုမ္ပဏီကအဲ့ဒီကရေတွေဝင်လို့ထားပြီးခဲ့တဲ့လုတ်ွက်ကြည့်ရဲ့နိုင်ငံမှာရှိတဲ့ကြောက်ကြောပေါ့ကြောက်ကြောရှိတဲ့နေရာကိုတက်ထိုးကြ တက်ပြီးတော့တပိုင်းတိုင်းထိုးကြတာအဲသူတို့ဒီတယောက်တယောက်သူတယောက်နိုင်ငံလုံးခန်းဆက်ပြီးတာပေါ့နော
်ဟုတ်ကဲ့
အဲ့လိုတယောက်ခန်းဆက်ပြီးနဲ့ထိုးကြတယ်ထိုးကြတာဆိုတော့ဒါသည်နိုင်ငံတော်ကဒါတရားဝင် license ချထားမပြီးတဲ့တောက်စိမ့်တော့မထိုးတဲ့အတွက်ဒါသည်တရားမဝင်ဘူးလို့တော့ဥရီကြောင်းရကြည့်မယ်ဆိုပြောလို့ရတယ်ဒါပေမဲ့ဒီတရားမဝင်တဲ့ဒီအခြေခံလူ့ဒဏ်စာအထူးသဖြင့်ဒီကိုနိုင်ငံတော်ကတောက်စိမ့်နဲ့ပတ်သက်လို့ဥရီပေါင်းတင်းကဒီကိုတက်တာကြည့်ပြီးကိုစားတော့နိုင်အောင်ကုမ္ပဏီကဒီမစီရောဒီကိုစားတော့နိုင်အောင်ဒါအရင်လုပ်ပြီးပြီလေဆိုတော့ဒီကမျိုးကျွန်တော်တို့ကဒီမစီတက်တာ၄ရဖြစ်တယ်
အခုမှမြို့ကိုကျွန်တော်လှည့်ပေးလိုက်ပါတော့မယ်ကျွန်တော်လည်းအချိန်လေးသိပြီးရှိတော့အဲ့တော့ကျွန်တော်ခုနကကုဇော်မိုးထက်ပြောသွားတဲ့အထက်မှာရင်မစေးလောက်သားတဲ့ကိစ္စပါပါတယ်ခင်ဗျာအဲ့တော့ဥပဒေအရဥက္ကမောင်မြို့တို့ကဒီလူလူကုဇော်တွေဆိုတော့ကုဇော်တွေဆိုတော့ဒီဥပဒေအရထွက်လာပြီးညဥပဒေစောင့်နေတယ်ပြောပါတယ်အဲ့တော့ရင်မစေးလောက်သားတွေရဲ့အခွင့်အရေးလင်မစေးလောက်သားတွေရဲ့အန္တရာယ်ကိုအကာအကွယ်ပေးဖို့ကိစ္စတွေနဲ့ပတ်သက်လို့ကောဒီညဥပဒေထဲမှာဘယ်လောက်ထိစဉ်းစားထားပါလဲခင်ဗျာဥက္ကမောင်မြို့တို့ဘယ်လိုများစဉ်းစားထားပါလဲ
ကျွန်တော်တို့ကအဲ့ဒီကိစ္စကိုအစိုးရကကျွန်တော်တို့ကသူတို့ရဲ့စာဝတ်ညီအစ်အတွက်ကျွန်တော်တို့အမျိုးမျိုးကျွန်တော်စဉ်းစားပါတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီဘက်ကမှကျွန်တော်တို့ vocational training school တွေဖွင့်မယ်ကြောက်တွေးကြောက်ဖြတ်တွေလုပ်မယ်သူတို့ကိုတွေးခိုက်မယ်ကြောက်တွေပါတယ်ထွက်တယ် value added ပေါ့ဗျာသူတို့အဲ့လိုလုပ်မယ်လုပ်ပြီးလို့ရှိရင်သူတို့ကိုဘာကြောင့်လဲဆိုကျွန်တော်တို့ကဒီကြောက်ရှာတဲ့ဟာကြီးပဲမဟုတ်ပဲနဲ့ကြောက်တွေးကြောက်ဖြတ်တို့နောက်ပြီးတော့မှဒီကျောင်းနဲ့ပတ်သက်တဲ့ဗဟုပညာတို့ပါတော့ကျွန်တော်အကုန်လုံးဒီဥစားတွေကဝင်းကြီးလူကပြန်ဝင်းကြီးဦးဝင်းမြအေးလာတဲ့အချိန်မှာကျွန်တော်အကုန်တိုင်ပင်ပြီးပါတယ်ဒါတွေကကျွန်တော်တို့မကြခင်ပေါ်ဆောင်တော့မှာပါဒေါ်စန်းစုကြည်ကလည်းဘယ်လိုအလုပ်လက်မဲ့တွေကိုဘယ်လိုအလုပ်ပေးရမလဲဘာတွေလုပ်ရမလဲဆိုတာကျွန်တော်တို့ဒီမှာကအဲ့ဒီ vocational training school တွေပါဖွင့်မလို့အရင်နဲ့လုပ်နေပါပြီမြင်နေရတွေပါလည်းရှိပါပြီထို့အတူကျွန်တော်တို့ကဘာလို့သေးလဲဆိုတော့ဥစားကအကောင့်ထည့်ဖို့ပဲလိုပေါ်တော့တယ်ကျွန်တော်အလုပ်ရွေကျဲတော့ရှိပြီ။ဒီနေရာဒီမကပါဘူးကျွန်တော်ဥကြီးရွာတွေဆိုလို့ရှိရင်အင်ဂျင်90ရှိတာ100ရှိတာ200ရှိတာဆိုကျွန်တော်တို့ကသူတို့ cash for work ဆိုပြီးတော့မှဥမာလမ်းခင်းမဲ့ဆိုလို့ရှိရင်300ကျွန်တော်ချပေးပါတယ်။အင်ဂျင်နီယာရှိတဲ့ဥစားအင်တော်စုနေရာအင်ဂျင်နီယာလောက်ရှိတဲ့ဟာကိုဘာကြောင့်လဲဆိုသူတို့ကိုအမှန်တော့ပတ်စံအလကားပေးလိုက်တာ။အဲ့ဒီအလကားပေးတဲ့ဥစားကိုအဲ့လိုဖြစ်စီပဲနဲ့ကဲခဲလို့လမ်းခင်းကြတဲ့နဲ့တံပိုးကိုကျွန်တော်ပေးချေပေးမယ်ဆိုအဲ့လိုလမ်း300ပုံမယ်ဆိုကျွန်တော်300ပေးလိုက်သူတို့ကသူတို့ခင်းအဓိကကတော့ဒီယင်းမရှိဒီ migrant တွေကလည်းနေရာတကာလာရတဲ့အချိန်ကျတော့သူတို့ရဲ့ဥစားစိတ်ဝင်စားမှုပေါ်မူတည်ဥမာကျွန်တော်တို့ကအမျိုးမျိုးလုပ်ပေးဖို့ကျွန်တော်တို့အစီအစဉ်တွေလည်းရှိပါတယ်တချို့ဆိုလက်သမားတချို့ဆိုကားပြင်တချို့ဆိုလို့ရှိရင်ရန်ရမောင်းနေပေါ့ဗျာအလုံးကျွန်တော်တို့စီစဉ်ထားပါတယ်ရုပ်စာတွေကလည်းမကြိုက်ရဲ့အကောင့်တွေပေါ်လာတော့မှာပါ။ဘာကြောင့်လဲဆိုကျွန်တော်တို့ပြည်ပြည်သားတွေပဲဖြစ်တဲ့အတွက်တို့လည်းကျွန်တော်တို့ကတတ်နိုင်တဲ့ဘက်ကနေ awareness ပေးပြီးတော့မှတို့ခြေတော့ပေါ်တို့ရက်ပြည်နေအောင်ကျွန်တော်တို့ကအကုန်လုံးတို့အသက်မဝမ်းကြောင်းပြည်ညာလေးတွေသင်ပေးဖို့လည်းကျွန်တော်အလုံးစီစဉ်ထားပါတယ်ဒီကိစ္စကြီးလည်းကျွန်တော်အလုံးပါဝင်ပါတယ
်ဟုတ်ကဲ့ခင်ဗျာ
အဲကြောင့်မလို့ကြောက်စိတ်မှုကလည်းနေရာတပါအလွယ်တကူလူလဆာတည်ယူနိုင်တယ်ဆိုလို့ရှိရင်ဥမာမော်လ်မြိုင်လိုနေရာမျိုးမှာကျွန်တော်တို့ကဖွင့်နိုင်မယ်ဒီကြောက်တွေးကြောက်ဖြတ်လုပ်နိုင်မယ်ဆိုလို့ရှိရင်ဒီဥစ္စာတစ်ဖက်နိုင်ငံထိုင်းကိုကျွန်တော်ရောင်းနိုင်တယ်ထို့အတူမူဆယ်လောက်မှာကျွန်တော်လုပ်နိုင်တယ်ဆိုလို့ရှိရင်လည်းယူပီယိုဒီပတိတို့ဘာတို့လက်ကောက်တို့ရောင်းနိုင်တယ်အဲ့လိုလေးဖြစ်အောင်ကျွန်တော်ကြိုးစားနေတယ်ဒါပေမဲ့အဲ့ဒီမှာကဘာဖြစ်လဲဆိုတော့အရင်ကနှစ်ပေါင်း50လောက်ကအတွေးခေါ်တွေနဲ့ဒီကြောက်စိမ့်ကကျွန်တော်တို့ပဲပိုင်ရမယ်အပြင်မထွက်ရဘူးဘာညာဆိုကျွန်တော်တို့ကဒီဥစ္စာရောင်းကုန်အနေနဲ့ကျွန်တော်လုပ်အောင်ပါရန်တာအနေနဲ့မဟုတ်တော့ဘူးကျွန်တော်စာဝတ်နေရေးပြည်လဲအောင်ကျွန်တော်တို့ကဒီဥစ္စာကိုရက်တည်ရမှာဒီအရပေါ်လူအတက်လုပ်ပြီးတော့မှအဲ့ဒီမှာလဲ mindset ကပြောင်းရမယ်ကျွန်တော်လွတ်တော်ထဲမှာတော့မှဥမာမန္တလေးမှာကြောက်မြစ်ပြပွဲလုပ်တယ်ဆိုဟာအခွန်မဆောင်ဘူးလို့ဘာလို့ရှောက်ပြောတာတကယ်တကယ်တော့သူတို့ကထဲထဲဝင်မသိဘူးပြုတ်ပြီးမှကြတော့ဒီကြောက်စိမ့်တွေကိုပမာပြရလာရောက်300ခိုင်တုံးပဲကောက်တယ်ကျွန်တော်ရှိမှ1500ခိုင်တုံးကောက်တယ်အဲ့ဒီနေ့ကျွန်တော်ကဒီမှာတောင်းဆိုတဲ့အတွက်700ခန့်လုံးဖြစ်သွားတယ်။တကယ်တကယ်ကတော့ကျွန်တော်တို့ကခွန်လျှော့မှသာလျှင်ကြောက်စိမ့်နေရပုံမှန်ယူမှာဈေးကွက်ဖြစ်လာမှာ။အခုမလျှော့ဘဲနဲ့ဆိုလို့ရှိရင်မောက်ခိုဈေးကွက်ကပြုတ်ပြီးမှကြီးပါနေမယ်။ဒီကိစ္စအတွက်ကျွန်တော်တို့ဒီမှာကလက်မှုပညာပေါ့ဗျာ။ကြောက်တွေးကြောက်ပြပါညာလုပ်တဲ့ဟာတွေကမဘူးလို့ value added လုပ်တဲ့ဟာတွေကတိတ်နေတော့ယူမှာ။ထုံကားတော့တာပြုတ်ပြီးမှထုံကားပြီးမှပြုတ်ပြီးကကြောက်စိမ့်ထွက်တဲ့ပုံစံတော့ဖြစ်နေတယ်။အဲ့တော့ကျွန်တော်တို့အဲ့ဒါတွေအတွက် ဒီ crew ရဲ့ဥစားအတမဝန်ကြောက်အတွက်ကျွန်တော်အလုပ်ကြံစီပြီးတော့မှအကုန်လုံးလုပ်ထားပါတယ်ဘာလုပ်ထားသေးလဲဆိုနောက်ဆုံးချက်ကဒီကြောက်မြက်အချိုးတဲ့လုပ်ငန်းကိုကျွန်တော်တို့နိုင်ငံခြားလာလုပ်မယ်ဆိုရခိုင်နှုန်းပြည့်ကျွန်တော်တို့ရင်းနှီးမြှုပ်နှံဖို့ကျွန်တော်ခွင့်ပြုထားပြီးပါတယ်
ကျေးဇူးပါဥက္ကမောင်မြေကျွန်တော်နောက်ဆုံးအနေနဲ့ကိုစော်မိုးထက်ကိုခတ်တူတူလေးမေးချင်ပါတယ်ကိုစော်မိုးထက်ကြားရလားမသိဘူးခင်ဗျာ
ဟုတ်ကြားပါတယ်
ခုနကဥက္ကမောင်မြေပြောသွားတဲ့အချိန်မှာဒီ GMC လောက်သားတွေအတွက်ဒီတမွေးဝမ်းကြောင်းမှုအတွက်သင်တန်းမျိုးတွေပေးမယ်လို့ဘာလို့သူပြင်ဆင်ထားတာရှိပါတယ်လက်ရှိ energy အစုအအနေနဲ့အဲ့တော့အဲ့ဒါကြီးဒါဘယ်လောက်ထိလက်တွေ့ကြလဲဘာတွေတူအချက်ရှိလဲ
တို့ချုပ်ပြောရတော့အဲ့ဒီကိစ္စကတော့စိတ်ကူးရင်နေနဲ့ဆန်တယ်လို့ပြောတော့ဖတ်ကမှ GMC ကြောက်ရှာတဲ့လူကအဲ့ဒီလူပုံပုံလေးလှုပ်လှုပ်ချင်တဲ့လူကရာခိုင်မှုတော်တော်များများ20ရာခိုင်နှုန်းလောက်ပဲရှိတယ်အဲ့တော့ဒီမစေးကဟုံးတိုင်းဆိုရတယ်အားသိစေသိရတယ်ဆမားသိရတယ်သိစေရတယ်အဲအဲ့လိုမျိုးရတာပေါ့နော်အဲ့လိုမျိုးရတဲ့ခါကျတော့ဟိုအဲ့လိုဒီမစေးကြောက်ရှာတဲ့လူမျိုးတွေကျွန်တော်တို့လူပေါ့နော်ဒီလူဒီမစေးကြောက်ဝေရောက်လုပ်တဲ့လူတွေတောင်မှသာမန်စီးပွားရေးတစ်ခုကိုလုပ်ဖို့ပဲအတော်တော်လေးစဉ်းစားရတယ်ပေါ့နော်အဲ့တော့နိုင်ငံတော်ကလုပ်ပြီးတော့မကောင်းဘူးတော့မဟုတ်ဘူးအဲဖားတဲ့လူငယ်ညီမျိုးမှမဖြစ်နိုင်ဘူးဒါပေမဲ့အောက်ပိုင်းလူမျိုးနေရာမျိုးမှဆိုတော့တော်တော်အဆင်ပြေတယ်အောက်ပိုင်းတခြားတခြားယန္တနာမထွက်တဲ့နေရာတွေမှာလုံးဝရှိရင်တော့အဲ့ဒီကလူတွေကအလုတ်ကန်ရနေတဲ့အတွက်အဲဒီလိုတက်လာမှာပေါ့ဒီလိုတက်လာပြီးတော့ရေမစေးရှာပြီးတော့ရေမစေးလုံတော့လုတ်ကန်ပြီးတဲ့လူကအဲ့ဒီတာမန်အလုံးတွေကိုတော်တော်လေးကိုပါဟိုတော်တော်လေးကိုဒုက္ခရောက်မှလုံမှာဒီတိုင်းကတော့မလုံဘူးပြကျွန်တော်တို့ဒီတော့ရှိတယ်အဲ့ဒီအခါတော့ရှိတယ်ပြ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါခင်ဗျာကျွန်တော်ခုမှဥက္ကမောင်မြစ်ပြောသွားတဲ့အထက်မှာလည်းတခြားပြည်နယ်နဲ့တိုင်းတွေမှာဒီ vocational training တွေတမွေးဝန်ကြောင်းကြောင်းနဲ့ကြောင်းမြတ်နဲ့ပတ်သက်လို့သင်တန်းတွေလုပ်မယ်ဆိုတာပါတဲ့သဘောပါတွေ့ရပါတယ်ခင်ဗျာ
အဲ့တော့ကျွန်တော်တို့ကဒီမှာလို့တော့အဆင်ပြေပါတယ်ဗျာဟုတ်
ဟုတ်ကဲ့ခုနဆွေးနွေးပွဲကျွန်တော်အချိန်လေးဆက်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဥက္ကမောင်မြစ်ကုဇော်မှုထက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဒီအစီအစဉ်တွေကိုစနေည9:00နာရီကနေပြီးတော့10:00နာရီအစီအစဉ်တနင်္ဂနွေနေ့မနေ့6:00နာရီကနေပြီးတော့9:00နာရီအစီအစဉ်တွေမှာပြန်လည်နားဆင်နိုင်ပါတယ်VUE မြန်မာပိုင်းရဲ့ internet ဆာမင်နာနဲ့ Facebook တွေမှာလည်းနားဆင်လို့ရပါတယ်ခင်ဗျာကျွန်တော်သားညူဦးပ
ါ VUE American တန်ကနေစနေညပိုင်းအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုကြံတဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ပြောပြပေးပါဦးမယ်အမေရိကန်ပြည်အစုမှာဒီကနေ့ဇူလိုင်လ4ရက်နေ့ကလွတ်လပ်ရေးနေ့ဖြစ်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစိုးရိမ်နေတဲ့ကြားကသမ္မတဒေါ်နယ်ထရမ့်နဲ့အစိုးရအဖွဲ့ကတော့မီးရှို့မီးပွန်းတွေအကြီးအကျယ်ဖောက်ဆင်းရဲဖို့စီစဉ်ထားပါတယ်။ကာဝေးရေးဌာနကလည်းစစ်လေရင်တွေအလှပြပြန်တမ်းပြီးတော့စစ်တီတွေကိုဂုဏ်ပြုမှာဖြစ်ပါတယ်။အမေရိကန်ပြည်အစုဟာမြောက်ကိုရီးယားအစိုးသူတို့အပေါ်မှာရန်လိုတဲ့မူဝါဒကိုမဆွန့်လွတ်မချင်းအမေရိကန်နဲ့အနုမျိုးလက်နက်ဆိုင်ရာဆွေးနွေးမှုလုပ်ဖို့မရှိဘူးလို့မြောက်ကိုရီးယားကပြောပါတယ်။အမေရိကန်ပြည်အောင်စုမှာနိုဗင်ဘာရွေးကောက်ပွဲမတိုင်ခင်အော်တိုဘာလထဲမှာအများအံ့အားသင့်စရာဖြစ်သမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်နဲ့ထိပ်သီးဆွေးနွေးပွဲကျင်းပကောင်းကျင်းပနိုင်တယ်လို့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဟောင်းဂျွန်ဘိုလ်ဒန်ကနယူးယောက်မှာသတင်းတောက်တွေကိုပြောသွားပြီးတဲ့နောက်မြောက်ကိုရီးယားဘက်ကအခုလိုကြေညာချက်ထွက်လာတာပါကမ္ဘာနိုင်ငံတော်တော်များများမှာဗိုင်းရပ်စ်ကူးစက်မှုတွေဆက်တိုးနေပြီးတော့အဲ့ဒီထက်မှာတော့အမေရိကန်ပြည်အောင်စုကကူးစက်သူ 1.8 သန်းကျော်နဲ့အများဆုံးဖြစ်ပါတယ်။တောက်ချာနေတရက်ထက်မှာကူးစက်သူ 9,000 ကျော်ရှိခဲ့ပြီးတော့ဒါဟာတရက်ထဲကူးစက်မှုအများဆုံးစံချိန်တင်ခဲ့တာဖြစ်ပါတယ်။အာရှဒေသမှာဆိုရင်တော့အိန္ဒိယမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက် 22,000 ကျော်နဲ့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ပါတယ်။ဒါအပြင်ဒီနှစ်တရက်ထဲမှာဗိုင်းရပ်စ်ကြောင့်သေဆုံးသူ442ယောက်ရှိတယ်လို့ပြောပါရယ်။မုတ်သုံးရာသီရောက်လာချိန်မှာပဲနိုင်ငံရဲ့အနောက်ပိုင်းနဲ့တောင်ပိုင်းတွေမှာကူးစက်မှုတွေမြင့်တက်လာနေပါရယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်အတွင်းကြောင်စိမ့်တွင်ပြိုကျမှုကြောင့်သေဆုံးသူ181ယောက်ရှိခဲ့ပြီးနောက်ထပ်လည်းရုပ်လောင်းတွေထပ်ပြီးတော့တွေ့လာနေရတယ်လို့ကချင်ပြည်နယ်ဒေသခံပြန်ကြားရေးတာဝန်ရှိသူတဦးကပြောပြီးတော့ဒီကနေ့မှာတော့နောက်ထပ်39ယောက်မြေမြုပ်တကြိုခဲ့တယ်လို့ writer သတင်းမှာဖော်ပြထားပါတယ်။ View American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ5မီတာ31 kHz 6833ည5မီတာ32 kHz 6303ည5မီတာ51 kHz 5885နဲ့5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျမဧသနာကျော်ပါ။ View ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှိနေအားလုံးရှင်လန်းချမ်းမြေကြပါစေရှင
် This program has come to you from the Voice of America, Washington.